Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်အသံရဲ့2022ခုနှစ်မေလ17ရက်ဗုဒ္ဓဟူးမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ဖိုင်တိုမီတာ24/40/51နဲ့ဖိုင်လမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်သုံးမင်းပါဒီကနေ့ဗုဒ္ဓဟူးမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနက်ခင်းထုတ်လုပ်ပေးမဲ့နိုင်ငံတကာသတင်းတွေကတော့ယူကရိန်းနိုင်ငံပင်လယ်နက်စိတ်ကန်းကိုရုရှားကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်နေပါတယ်။ခြေစုံကောင်းဆုံးတစ်ကိုယ်လုံးဖုံးပြီးမျက်လုံးသာဖော်ပြီးဝေးရမယ်ဆိုတဲ့တာလီဘန်တွေအုပ်ချုပ်သူတွေရဲ့အမိန့်ကိုအာဖဂန်အမျိုးသမီးတွေကစန့်ကျင်ဆန္ဒပြကြပါတယ်။စီရီလင်္ကာနိုင်ငံမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုကိုကုလသမဂ္ဂကရှုံချလိုက်ပါတယ်။အဲဒီနောက်သတင်းသုံးသပ်ချက်တွေသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုလည်းဆက်လက်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲဒီအထက်ကကြားရမှာတစ်ခုကတော့
ဒီမိုကရေစီကိုဆန့်ကျင်ပြီးတော့အာဏာရှင်တွေကလုံချင်နိုင်လုပ်နေတဲ့ကိစ္စတွေအားလုံးကိုတော့လေးလေးနက်နက်ဆွေးနွေးပေးဖို့ကျွန်တော်တို့တိုက်တွန်းထားပါတယ်
။အမေရိကန်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးသုံးသပ်တင်ပြချက်မှကြားကြရမှာဖြစ်ပါတယ်။အဲဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့အမေရိကန်နိုင်ငံရေးနဲ့ကမ္ဘာတလွားခီးသွွားအစီအစဉ်တွေထုတ်လွှင့်တင်ဆက်ပေးပါမယ်။ကဲအခုတော့နောက်ဆုံးရထိပ်တန်းရောက်သတင်းတွေကိုမတ်သိကြီးနဲ့ကိုစုံမိုးကျော်တို့ကပြောပြပေးပါခင်ဗျာ
။ပင်လယ်နက်စိတ်ကန်အိုဒက်ဆာကိုအင်ကာနစ်မှာရုရှားတို့ကဒုံးကျည်နဲ့ပစ်ခတ်တိုက်ခတ်ကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။သတင်းဆက်တပတ်ထဲကိုရောက်လာတဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်အတွင်းယူကရိန်းကိုပို့ဆောင်တဲ့အရေးကြီးတဲ့လက်နက်သေးယူပို့ဆောင်မှုတွေကိုရုရှားဆိုရဘက်ကဟန့်တားဖို့ကြိုးစားတာဖြစ်ပါတယ်။အိုဒက်ဆာကပြင်းထန်တွေကိုရုရှားတို့ကဒုံးကျည်9ဆင်းနဲ့ပစ်ခတ်ခဲ့ပြီးဇီဝယ်စင်တာတစ်ခုနဲ့တူလောင်ယုံတစ်ခုကိုထိမှန်ခဲ့ပြီးအနည်းဆုံး2ဦးသေဆုံး5ဦးဒဏ်ရာရကြောင်းယူကရိန်းစစ်တပ်ကပြောပါတယ်။မနေ့လေးချိန်မှာတူလောင်ယုံကိုတွားရောက်ကြည့်ရှုခဲ့တဲ့မြို့တော်ဝင်ကတော့ဒီတူလောင်ယုံဟာစစ်တပ်အဆောက်အအုံဒါမှမဟုတ်လဲစစ်ဖက်နဲ့တက်ဆိုင်တဲ့လက္ခဏာဘာမှမရှိဘူးလို့ပြောပါတယ်။အိုဒက်ဆာကိုပြစ်ခတ်တဲ့လက်နက်တချို့ဟာဆိုရင်အရင်ဆိုဗီယက်ခေတ်ကလက်နက်တွေဖြစ်ပြီးပြစ်မှတ်ကိုထိဖို့စိတ်မချရဘူးလို့လည်းယူကရိန်းဘက်ကအခိုင်အမာပြောပါတယ်။ဒါပေမဲ့လည်းစစ်ပွဲကိုလေ့လာနေတဲ့ယူကရိန်းပညာရှင်အဖွဲ့တစ်ခုဖြစ်တဲ့ကာကွယ်ရေးမဟာဗျူဟာစင်တာကတော့အိုဒက်ဆာကိုတိုက်ခိုက်တဲ့နေရာမှာရုရှားဆိုရဘက်ကအတန်ထက်အဆများစွာမြင့်တဲ့ဝေဟင်ကနေမြေပြင်ပြစ်ဒုံးကျည်ခင်ဇောလိုတိကျတေးကြတဲ့လက်နက်တချို့ကိုအသုံးပြုခဲ့ကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းအိုဒက်ဆာကိုအတန်ထက်အဆများစွာမြင့်တဲ့ဒုံးကျည်တွေနဲ့ပြစ်ခတ်ခဲ့တာနဲ့ပတ်သက်တဲ့တက်တဲ့အထောက်ထားပြောဆိုချက်မျိုးမရှိကြောင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရဂျွန်ကက်ဘီကသတင်းတောက်တီကိုပြောပါတယ်။အိုဒက်ဆာကိုတိုက်ခိုက်မှုကြောင့်ဖြစ်စေတခြားဒေသတွေအပေါ်တိုက်ခိုက်မှုတွေကြောင့်ဖြစ်စေယူကရိန်းကိုပစ္စည်းတွေထောက်ပို့မှုအပေါ်တည့်ရောက်မှုမရှိကြောင်းသူကထပ်လောင်းပြောပါတယ်ရှင်။ယူကရိန်းကျူးကျော်စစ်အတွင်းရုရှားတပ်ဖွဲ့တွေကျူးလွန်တယ်လို့ဆွဆဲထားတဲ့နိုင်ငံတကာလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာဥပဒေချိုးဖောက်မှုအများပြားဟာစစ်ရာဇဝတ်မှုမြောက်နိုင်ကြောင်းယူကရိန်းနိုင်ငံတွင်းကကုလသမဂ္ဂစောင့်ကြည့်ရေးအဖွဲ့တစ်ခုကပြောပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ဆက်ခဲ့တဲ့ပြီးခဲ့တဲ့86ရက်တာအတွင်းရနေချီတဲ့ချိုးဖောက်မှုတွေကိုကုလသမဂ္ဂအဖွဲ့ကမှတ်တမ်းပြုစုထားတာပါ။အခုတက်တဲ့အထောက်ထားစူးစီးချက်ဟာဆိုရင်အဲ့ဒီကာလအတွင်းရက်ဆက်ကြမ်းကြုတ်တဲ့ကျူးလွန်မှုအတိုင်းအတာကိုမချုံငုံမိသေးဘူးလို့ကုလသမဂ္ဂလူ့အခွင့်ရေးစောင့်ကြည့်ရေးမစ်ရှင်အကြီးအကဲမာတီတာဘော့ကနာကပြောပါတယ်
။ We documented some cases where Russian armed forces
ရုရှားလက်နက်ကိုင်တပ်ဖွဲ့တွေကအရသားတွေကိုဖမ်းဆီးတာတချို့ကိုလည်းမှတ်တမ်းပြုစုထားပါတယ်။အများစုကတော့လူငယ်မျိုးသားတွေဖြစ်ပြီးသူတို့ကိုဘယ်လာရုစ်ကနေရုရှားကိုပို့စစ်ကြောရေးထိမ့်သိမ်းရေးစခန်းတွေမှာချုပ်နှောင်ထားကြောင်းကုလသမဂ္ဂလူ့အခွင့်ရေးစောင့်ကြည့်ရေးမစ်ရှင်အကြီးအကဲမာတီတာဘော့ကနာကပြောဆိုခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးထုတ်ပြန်ချက်တွေမှာတော့အရက်သားတေဆုံးမှု 9,000 ကျော်ရှိပြီးအဲ့ဒီထဲမှာတပ်ဖြတ်ခံရမှု 3,390 ဦးပါဝင်ပါတယ်။အမှန်တကယ်အရေးအတွက်ကဒီချက်များနိုင်တယ်လို့လည်းဘော့ကနာကပြောပါတယ်။ယူကရိန်းအပေါ်ကျူးကျော်စစ်မတိုင်ခင်နဲ့ကျူးကျော်စစ်အတွင်းမှာပါရုရှားကစိုက်ဘာတိုက်ခိုက်မှုတွေကျူးလွန်ကြောင်းအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကအင်ကာနီမှာဆွဆွဲလိုက်ပါတယ်။ ရုရှားရဲ့တရားမဝင်ကျူးကျော်မှုမတိုင်ခင်လပိုင်းတွေအတွင်းမှာရောကျူးကျော်မှုစပီးတဲ့နောက်မှာရောယူကရိန်းမှာစိုက်ဘာလုံဆောင်တာတွေမှာဇက်တိုက်အဟအတားတွေဖြစ်ခဲ့ကြောင်း website တွေဖြည့်ဆည်းမှုဒီဒီအိုအက်စ်တိုက်ခိုက်မှုတွေနဲ့အနောက်ရှက်ပြမှုတွေအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေရဲ့ဒေတာအချက်လက်တွေကိုဖြည့်ဆည်းရေးစိုက်ဘာတိုက်ခိုက်မှုတွေအလုံးဟာရုရှားရဲ့လက်ချက်ဖြစ်ကြောင်း American နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြေညာချက်မှာပြောဆိုထားပါတယ်။ ဒီတိုက်ခိုက်မှုတွေဟာတခြားဥရောပနိုင်ငံတွေအထိကိုပါကျော်လွန်သက်ရောက်စေခဲ့ကြောင်းလည်းသူကပြောပါတယ်။ဒီဆွဆွဲချက်ကိုတော့ဗြိတိန်နဲ့ဥရောပတမကဖက်ကလည်းထပ်တူပြောဆိုကြပါတယ်။အတာတော်လားအတာတော်လားအတာတော်လားမာဘင်ဂျော်လားမာဘင်ဂျော်လား။အာဖဂန်နစ္စတန်မှာအမျိုးသမီးတွေအပြင်ထွက်ရင်ခြေပြားခေါင်းဆောင်ဖုံးကာရမယ်ဆိုတဲ့တာလီဘန်ရဲ့ညွှန်ကြားချက်တွေကိုအင်ကာနီမှာအာဖဂန်အမျိုးသမီးတရားစင် ਨੇ ਅਟੂ ਅਮਿਓ ਤਮੀ ਰੇ ਕਾ ਮਿਹਨਾ ਕੋ ਫੋਂ ਕਾ ਮਥਾ ਚਾ ਬਾਬੂ
ਆ ਮੋਮੋ ਮੇ ਖੋਹਿੰ ਬਹਾਈ ਸੀ ਜ਼ੰਦਾ ਜੋਨ ਬਹਾਈ ਸੀ
ਅਸਮਾਰੋ ਮਿਮਿਆ ਖੰਨਿਆ ਤੂਰੀ ਅਪੇ ਨੀ ਠਾਈ ਲੋ ਬਾਰੇ ਐਂ ਨੇ ਮਾ ਪੇਨਾਂ ਖੰਨ ਠਾਇਆ ਤੂਰੀ ਲਾਂ ਜਾਈ ਤੁਇਂ ਖੰਨ ਯਾ ਤੂਰੀ ਅਪੇ ਮਨੀ ਲੋ ਬਾਬੂ ਲੋ ਸਨਾ ਪਿਆ ਤੂ ਸਾਇਆ ਸਾਮਾ ਅਲੀ ਮਾਇਆ ਕਾ ਪਿਓ ਗੇਰਾ ਬਾ ਸਨਾ ਪਿਆ ਵੇ ਸਾਬੀ ਮਿਚਾ ਕੇ ਮਾ ਵੇ ਤਾਲੀਬਾਨ ਟਾਈ ਖਾਈ ਯੇ ਤਮਾ ਰੀ ਕਾ ਅਮਿਓ ਤਮੀ ਰੀ ਯੇ ਛੀ ਟੇ ਸਨਾ ਪਿਆ ਵੇ ਕੋ ਟਾਂ ਮੀ ਯੇ ਸਾਈਂ ਕੇ ਬਾਰੇ ਸਨਾ ਪਿਆ ਵੇ ਦਰੀਂ ਯੂ ਤੂਰੀ ਕੋ ਲੇ ਨਾਉ ਸ਼ੇ ਹਨ ਟਾ ਕੇ ਬਾਰੇ အာဖဂန်မှာအမျိုးသမီးတွေအပြင်ထွက်သွားလာရင်ခေါင်းငါအစခြေပြားအစုံတကိုယ်လုံးဖုံးကွယ်ထားဖို့အရေးတကြီးအပြင်သွားစရာမရှိရင်အိမ်မှာပဲနေဖို့တာလီဘန်အကြီးအကဲအာခွန်စရာရဲ့အမိန့်ညွှန်ကြားချက်ကြောင့်နိုင်ငံတကာကလည်းဝေဖန်ရှုတ်ချထားပါတယ်ရှင
်ဒီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 8133ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်ဂျာတာဝရင်းနေဝါရှင်တန်မှာစတင်မယ်အမေရိကန်အာဆီယံအထူးထိပ်သီးအစည်းအဝေးမှာဒေသတွင်းစိုးဝါနေတဲ့လူအခွင့်အရေးနဲ့ဒီမိုကရေစီအခြေအနေတွေကိုထိတိယောက်ယောက်ရင်ဆိုင်ဖြေရှင်းမှုမရှိဘူးဆိုရင်ဒေသတွင်းကအာဏာရှင်တွေကိုအားပေးအားမြောက်လုပ်ရကြလိမ့်မယ်လို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုလိုက်ပါတယ်။2022ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေဖြစ်ပေါ်နေတာကိုလည်းအခြေအနေတိုးတက်ကောင်းမွန်လာအောင်မလုံဆောင်နိုင်ဘူးဆိုတာကိုအာဆီယံအနေနဲ့ဝန်ခံဖို့လိုတယ်လို့ထိပ်သီးအစည်းအဝေးနဲ့ပတ်သက်ပြီးအင်္ဂါနေ့ကသမ္မတဘိုင်ဒန်ထံပေးတဲ့အိပ်ဖွင့်ပေးစာမှာ HRW ကဖော်ပြထားပါတယ်။မြန်မာနိုင်ငံအကြအတဲကိုဖြစ်ရှင်းဖို့ချမှတ်ထားတဲ့သဘောတူညီချက်9ရပ်ကိုစွန့်လွတ်ဖို့အာဆီယံကိုအမေရိကန်ကဖိအားပေးသင့်တယ်လို့ HRW ကအကြံပေးထားပါတယ်။ဒါအပြင်မြန်မာအရေးတက်တက်ကြွကြွရှိတဲ့မလေးရှား၊အင်ဒိုနီးရှား၊စင်ကာပူစတဲ့နိုင်ငံတွေကမြန်မာပြည်ပြုပြင်ပြောင်းလဲရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းနဲ့လက်တွဲလှုပ်ဆောင်သင့်တယ်လို့အကြံပြုပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းအာဆီယံဒေသတွင်းလူခွင့်ချိုးဖောက်မှုတွေဟာပိုဆိုးလာနေပြီးမြန်မာနိုင်ငံမှာဆိုရင်လည်းရိုဟင်ဂျာမွတ်စလင်တွေ၊တခြားတိုင်းရင်းသားလူနည်းစုတွေ၊ဒီမိုကရေစီလိုလားသူတွေအပေါ်စစ်တပ်ကကြီးလေးတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းလည်းပြောဆိုထားပါတယ်။ဖိလစ်ပိုင်ရဲ့နောက်သမ္မတအသစ်ဖြစ်လာနိုင်ခြေရှိတဲ့ဖာဒီနန်မာကိုစ်ဂျူနီယာကသူနဲ့ပတ်သက်ပြီးအာနာရှင်သမ္မတဟောင်းမာကိုစ်ရဲ့သားအဖြစ်မရှိမြင်ပဲသူ့ရဲ့လှုပ်ဆောင်ချက်တွေအပေါ်ကိုသာကြည့်ရှုပြီးအကဲဖြတ်စီလိုတယ်လို့ပြောဆိုလိုက်ပါတယ်မျိုးရိုးအပေါ်ကြည့်ပြီးမဆုံးဖြတ်ကြပဲလှုပ်ဆောင်ချက်အပေါ်မှာပဲအကဲဖြတ်ကြပါလို့မာကိုစ်ဂျူနီယာကပြောဆိုကြောင်းသူ့ရဲ့ပြောရေးဆိုခွင့်ရှိသူကအင်္ဂါနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အချာမီဘောင်ဘောင်လို့ခေါ်တဲ့မာကိုစ်ဂျူနီယာဟာအတိမပြည့်ရသေးတဲ့ကနဦးမဲရလက်တွေအရာတနင်္လာနေ့ရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက်ဖြစ်တဲ့လက်ရှိအမျိုးသမီးဒုတိယသမ္မတလီနီရိုဘရီဒိုကိုမဲထက်ဝက်ကျော်လောက်နဲ့အပြတ်အသတ်အနိုင်ရထားပါတယ်။အာနာရှင်ဟောင်းမာကိုစ်ရဲ့မိသားစုဝင်တဦးသမ္မတဖြစ်လာမှာကိုတချို့ဖိလစ်ပိုင်တွေကကန့်ကွက်ဆန္ဒပြကြပါတယ်။လက်ရှိရွေးကောက်ပွဲမဲအနေအထားအရာကတော့ဖိလစ်ပိုင်ရဲ့လူအခွင့်အရေးအတွက်အတိတ်နမိတ်မကောင်းဘူးလို့နိုင်ငံတကာလူငြိမ်းချမ်းသာ권အဖွဲ့ကြီး Amnesty International ကတော့ပြောဆိုထားပါတယ်။စီရီလင်ကာနိုင်ငံမှာပြီးခဲ့တဲ့ရက်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးမစ္စယ်ဘက်ချလက်ကရှုံချလိုက်ပြီးနောက်ထပ်အကြမ်းဖက်တိုက်ခိုက်မှုတွေမဖြစ်အောင်ကာကွယ်ဖို့နဲ့တိုင်းပြည်ရင်ဆိုင်နေရတဲ့အကြအတဲ့အတွက်အဓိပ္ပာယ်ပြီးွားတဲ့တွဲဆုံဆွေးနွေးရင်းနှီးနဲ့ဖြည့်ရှင်းဖို့သီရိလင်ကအစိုးရကိုတိုက်တွန်းလိုက်ပါတယ်။တနင်္လာနေ့တုန်းကအစိုးရထောက်ခံသူတွေနဲ့စန္ဒပြသူတွေအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အတွက်အနည်းဆုံး9ဦးသေဆုံးပြီးလူ150ကျော်ဒဏ်ရာရရှိခဲ့ပါတယ်
။ The High Commissioner condemned all violence and called on the authorities to independently
လူ့အခွင့်အရေးမဟာမင်းကြီးကအကြမ်းဖက်တိုက်ခိုက်မှုတွေကိုရှုံချပါတယ်။အကြမ်းဖက်တိုက်ခိုက်မှုဖြစ်ပေါ်ရတဲ့အကြောင်းအရင်းကိုလွတ်လပ်ပြီးမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ကိုလည်းတာဝန်ရှိသူတွေကိုတိုက်တွန်းထားပါတယ်လို့လူ့အခွင့်အရေးမဟာမင်းကြီးမစ္စယ်ဘက်ချလက်ရဲ့ပြောရေးဆိုခွင့်ရှိသူလစ်ထရိုဆဲလ်ကပြောဆိုပါတယ်။ငြိမ်းချမ်းစွာဆန္ဒပြသူတွေကိုတမရရဲ့ညီဝန်ကြီးချုပ်မဟင်ဒရာရာဂျာပါကစာကိုထောက်ခံသူတွေကစတင်တိုက်ခိုက်ခဲ့တဲ့အတွက်ကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ရတာလို့ကနဦးသတင်းတွေမှာဖော်ပြပါတယ်။အဲ့ဒီနေ့မှာပဲဝင်ကြီးချုပ်နှုတ်ထွက်ခဲ့ပါတယ်လက်ရှိတည်တည်လင်ကအစိုးရအနေနဲ့တိုင်းပြည်ရဲ့နိုင်ငံရေးစီးပွားရေးအကြအတဲ့တွေကိုဖြည့်ရှင်းနိုင်ဖို့အင်အားစုအားလုံးနဲ့တွဲဆုံဆွေးနွေးဖြည့်ရှင်းဖို့ကိုလည်းလူ့အခွင့်အရေးမဟာမင်းကြီးကတိုက်တွန်းထားပါတယ်ကိုဗစ်ရောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့ရှန်ဟိုင်းမြို့မှာစည်းကမ်းတွေပုံမတင်းကျပ်သွားဖို့အာဏာပိုင်တွေကကြင်ညာပြီးမှပဲကာယရောဂါလုံးဝထိန်းချုပ်ရေးတရုတ်နိုင်ငံရဲ့မူဝါဒဟာရေရှည်အတွက်အလုံးမဖြစ်နိုင်ဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကပြောဆိုလိုက်ပါတယ်ခရိုနာဗိုင်းရပ်စ်ကြောင့်ဖြစ်ရတဲ့ကိုဗစ်ရောဂါနဲ့ပြောင်းလဲတတ်တဲ့ပုံစံတွေနဲ့အနာဂတ်မှာဖြစ်လာနိုင်တဲ့အခြေအနေတွေပေါ်ကျန်းကျင်သူတွေကြိုတင်ခန့်မှန်းတွက်ချက်မှုတွေရှိကြောင်းလဲ WHO ညွှန်ကြားရေးမှူးချုပ် Ted Rose ကပြောဆိုခဲ့သလိုအခြေအနေအပေါ်လိုက်ပြီးပြောင်းလဲတုံ့ပြန်ဖို့အရေးကြီးကြောင်းလဲသူကပြောဆိုခဲ့ပါတယ်ပြဋ္ဌာန်းလိုက်တဲ့တင်းချမှုအသစ်အရာသွားလာခွင့်ပိတ်ပင်ထားတဲ့ကာလဟာအနည်းဆုံး3ရက်ကြာပြီးအင်းအပြင်ထွက်ခွင့်မပေးတာဒါမှမဟုတ်အပြင်ကလာရောက်ပေးပို့တာကိုခွင့်မပြုတာစားတဲ့တားမြစ်ချက်အမိစာကိုတချို့ရက်ွက်တွေမှာအိမ်တွေကိုလိုက်ပေးခဲ့ပါတယ
်ဒီမနေ့ထိတ်တန်းရောက်တဲ့တွင်ကိုမတ်တကြီးထိုင်းနဲ့ကိုစော်မိုးကျော်တို့ကပြောပြပေးကြတာပါအခုဆက်လက်ပြီးသတင်းသုံးသပ်ချက်တွေသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်။ပထမအဆုံးအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအကြောင်းကြားရမှာပါ။အမေရိကန်အာဆီယံအထူးထိပ်သီးဆွေးနွေးပွဲကျင်းပဖို့ရှိနေချိန်မှာပဲမြန်မာနိုင်ငံကစစ်အာဏာသိမ်းမှုအပါအဝင်အာဆီယံဒေသတွင်းလူအခွင့်အရေးနဲ့ဒီမိုကရေစီရေးယိုယွင်းကျဆင်းနေမှုကိုအမေရိကန်ဘက်ကပွင့်ပွင့်လင်းလင်းပြောဆိုဖို့လူအခွင့်အရေးလှုပ်ရှားမှုအဖွဲ့ HRW ကတိုက်တွန်းလိုက်ပါတယ်။အမေရိကန်အာဆီယံအထူးအစည်းအဝေးမှာတော့မြန်မာအရေးနဲ့ပတ်သက်လို့စာနာမှုအကူအညီပေးရင်းနဲ့အာဆီယံနဲ့မြန်မာဆိုင်ရာဘုံသဘောတူညီချက်ကိုသာဆွေးနွေးပွဲရှိတယ်လို့သုံးသပ်သူတွေကယူဆကြပါတယ်။မတ်တင်ကြီးထိုက်ကပြောပြပေးပါမယ်
။အမေရိကန်အာဆီယံအထူးထိပ်သီးအစည်းအဝေးကိုမေလ12ရက်နေ့ကြာသပတေးနေ့မှာစတင်ကျင်းပဖို့ရှိနေချိန်မှာပဲလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကမြန်မာဆိုင်ရာတိုက်မှုအပါအဝင်အာဆီယံဒေသတွင်းလူ့အခွင့်အရေးနဲ့ဒီမိုကရေစီရေးယိုယွင်းကျဆင်းမှုတွေကိုပွင့်ပွင့်လင်းလင်းဝေဖန်ထောက်ပြမှုမရှိဘူးဆိုရင်တော့အာဏာရှင်ခေါင်းဆောင်တွေကိုရဲစေးတင်ပေးတယ်လို့ဖြစ်စေမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ထံကိုပေးစာဆောင်ပေးပို့ပါတယ်။မြန်မာနိုင်ငံတွင်းဆက်အနာတိမ်မှုနောက်ပေါ်လာတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးချမှတ်ထားတဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ဟာလည်းအခုချိန်ထိထိတိရောက်ရောက်အကောင့်ထဲမပေါ်သေးတာကိုထောက်ပြပြီးအလုံးမဖြစ်တဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုအာဆီယံဘက်ကဆွန့်လွတ်ဖို့အမေရိကန်ကတိုက်တွန်းမှာလို့လဲ HRW ကတိုက်တွန်းထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အာဆီယံဆိုင်ရာတမ်မတ်ကြီးဥပိုလ်လှတင်ကတော့အထူးထိပ်သီးဆွေးနွေးပွဲမှာမြန်မာအရေးဆွေးနွေးဖို့တိုက်တွန်းထားကြောင်း VOA ကိုပြောပါတယ
်။ကျွန်တော်ဒေသတော်တွင်းမှာဒီလူ့အခွင့်အရေးတွေကိုဒီအာဆီယံခေါင်းဆောင်မှုနဲ့လူ့အခွင့်အရေးချိုးဖောက်မှုများနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာပြိပက္ခများကိုအမေရိကန်ပြည်ထောင်စုကကောအာဆီယံကောင်ဆောင်မှုကကောဒါကိုလက်ယူရှုထားတယ်ဆိုတဲ့သဘောမျိုးတက်ရောက်စေနိုင်မှာဖြစ်တယ်ကွကျွန်တော်တို့ကတော့ဒီအစည်းအဝေးကြီးကနေမြန်မာနိုင်ငံအရေးကိစ္စတင်တာမကဘူးကျွန်တော်အရှိတောင်အရှဒေသအတော်တွင်းမှာဖြစ်နေတဲ့ဇိုးဝါးတဲ့လူခွင့်ရချုပ်ဖောက်မှုတွေအလုံးဒီမိုကရေစီကိုဆန့်ကျင်ပြီးတော့အာဏာရှင်တွေကလုတ်ချင်နိုင်လုတ်နေတဲ့ကိစ္စတွေအလုံးကိုတော့လေးလေးနက်နက်ဆွေးနွေးပေးဖို့ကျွန်တော်တို့တော့တိုက်တွန်းထားပါတယ်။
အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီခေါင်းဆောင် ဗိုလ်ချုပ်မှုကြီးမြောက်နိုင်ကိုချန်လက်ထားဖို့ပြီးခဲ့တဲ့နှစ်ကဆုံးဖြတ်ချက်အတိုင်းအာဆီယံကမပြောင်းမလဲဆက်လက်ထားရှိထားတယ်လို့ဝါရှင်တန်ဒီစီအခြေစိုက်နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာန IISS ကအရှိတောင်အာရှရေးရာကျွမ်းကျင်သူအာရွန်ခနလီက VOA ကိုပြောပါတယ်အထူးထိပ်သည့်စီဝေးပွဲအတွင်းမြန်မာနိုင်ငံမှာဆီယနာတိမ်မှုကြောင့်ဖြစ်လာတဲ့နိုင်ငံရေးအကျက်တဲတွေအရေးပါဝင်နိုင်ပေမဲ့လေထူးခြားတဲ့ရလဒ်မျိုးထွက်လာဖို့အလားအလာကိုတော့သူကအခုလိုပြောပါတယ
် But I wouldn't expect any progress on Myanmar at the summit
ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်လို့တိုးတက်မှုတွေရလိမ့်မယ်လို့မထင်ပါဘူးပြီးခဲ့တဲ့နှစ်ထဲချမှတ်ခဲ့ပြီးအာဆီယံကတိုးတက်မှုမေမေရရမလုံနိုင်ခဲ့တဲ့ဝေဝါးလုံးနဲ့ဘုံသဘောတူညီချက်၅ရက်ထက်ကျော်လွန်ပြီးမြန်မာနိုင်ငံမှာလှုပ်တင့်လှုပ်ထိုက်တဲ့ကိစ္စတွေမှာအာဆီယံအဖွဲ့ဝင်တော်တော်များများနဲ့အမေရိကန်ကြားသဘောထားသိပ်တိုက်ဆိုင်ကြမယ်မထင်ပါဘူ
းအမေရိကန်အာဆီယံအထူးထိပ်သီးဆွေးနွေးပွဲကနေမြန်မာအရေးမျှော်လင့်နိုင်စရာနဲ့ပတ်သက်လို့အမေရိကန်ငြိမ်းချမ်းရေး Institute USIP ရဲ့အရှိတောင်အာရှဆိုင်ရာအကြီးတန်းကျွမ်းကျင်သူ Brian Harding ကမေလ9ရက်နေ့မှာစောင်းပါတပုတ်ရေးပါတယ်ထိပ်သီးဆွေးနွေးပွဲမှာဆွေးနွေးမယ့်အကြောင်းအရာအများပြားကတော့အမေရိကန်အာဆီယံကြားပိုပြီးတော့နီးကပ်တဲ့ပူပေါင်းဆောင်ရွက်မှုအတွေ့နိုင်ငံရေးနဲ့မဆိုင်တဲ့အကြောင်းအရာတွေဖြစ်တဲ့တန့်စင်တဲ့စွမ်းအင်၊ကျန်းမာရေးနဲ့ digital စီးပွားရေးတို့လိုကိစ္စတွေဖြစ်ပြီးမြန်မာနိုင်ငံတွင်းအခြေအနေတွေရိုးရွင်းချဆင်းမှုအကြောင်းကိုလည်းဆွေးနွေးမယ်လို့ဆောင်းပါးမှာရှိပါတယ်။မြန်မာအခြေအနေနဲ့ပတ်သက်ပြီးအာဆီယံခေါင်းဆောင်အများအပြားစိတ်တိုင်းမကျဖြစ်နေတာကိုတွေ့ရမှာဖြစ်တယ်လို့ပဲအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးဝန်မဆွတ်ဖက်ရေးဆိုတဲ့အာဆီယံရဲ့ဆန်းနှုန်းကလည်းရှိနေတာကြောင့်မြန်မာစစ်ကောင်စီကိုချန့်လက်ထားရေးဓမ္မမဟုတ်လဲဖိအားပေးရေးအတွက်စိတ်အားထက်သန်မှုမှာတော့အာဆီယံထိပ်သီးတွေကြားမှာနက်နက်နဲနဲသဘောထားကွဲနေတာကိုလည်းအမေရိကန်သမ္မတဂျိုးဘိုက်တင်အနေနဲ့တွေ့ရမယ်လို့သူကဆောင်းပါးမှာရေးသားပါတယ်စစ်ကောင်စီရဲ့မလိုက်ရောမှုအပေါ်ပိုပြီးစိတ်မသက်မသာဖြစ်လာနေကြပြီးမြန်မာခေါင်းဆောင်တွေကိုချန့်လက်ထားဖို့အမျိုးသားညီညွတ်ရေးအစိုးရနဲ့ထိတွေ့ဆက်ဆံရေးတို့ကိုပြောဆိုလာတဲ့အင်ဒိုနီးရှားမလေးရှားနဲ့စင်ကာပူခေါင်းဆောင်တွင်တော့သမ္မတဘိုင်ဒင်အနေနဲ့ဘုံသဘောထားရှိနိုင်ပေမဲ့လေကမ္ဘောဒီးယား၊ဗီယက်နမ်၊လာအိုနဲ့ထိုင်းနိုင်ငံတွေကတော့သမ္မတဘိုင်ဒင်တို့သဘောထားမတူညီမှုနဲ့ကြုံရမယ်လို့လည်းသူကသုံးသပ်ထားပါတယ်။တန်တမာရေးအရာထူးထူးခြားခြားဖြစ်ထွန်းမှုထွက်လာဖို့အလားအလာမှေးမိန်နေတာနဲ့အတူပဲအမေရိကန်သမ္မတဘိုင်ဒင်အနေနဲ့ကတော့အမျိုးသားညီညွတ်ရေးအစိုးရနဲ့ပို့ပြီးတော့ထိတွေ့ဆက်ဆံရေးမြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေပေးပို့ရင်မူပေါင်းတည့်ရချမှတ်ရေးတို့အပေါ်အာရုံစိုက်မဲ့အနေထားပါလို့လည်းသူကသုံးသပ်ထားပါတယ်ရှင်
။အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအကြောင်းမတ်တန်ကြီးထိုင်ပြောပြတာပါ။အခုတခါသတင်းပေးပို့ချက်တစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်နဲ့ပလဲမြို့နယ်ကကြီးပါတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကရဟယင်တုံးကြီးလေချောင်းကနေပြစ်ကတ်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ရန်ကုန်ကပြေးပို့တဲ့သတင်းကိုရဲမွန်ပြောပြပေးပါလိမ့်မယ်
။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်အလဲကျွန်းကြီးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမေလ10ရက်မနက်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တာပါ။အဲ့ဒီနောက်မှာနှစ်ဖက်အပြန်အလှန်ပြစ်ကတ်တာတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီကရဟယင်နဲ့လာရောက်ပြစ်ကတ်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ
်။တိုက်ပွဲတော့မနက်ခင်းနဲ့စတိုက်တာကြောင့်ဟုတ်ကနေမျိုးနယ်ပေါ်ရေလေကျွန်းရွာမှာတက်ဆွဲထားတဲ့စစ်ကောင်စီနဲ့ကျွန်တော်တို့တိုက်ပွဲတိုက်ကြပြဟုတ်တိုက်ပွဲပြင်းတဲ့လေနဲ့ပါလာပြစ်တာပြဟုတ်ကျွန်တော်တို့လေကျွန်းရွာကကနေမျိုးနယ်မှာတနေလုံးမှာအဲ့လေကျွန်းရွာပြူရွာလဲဖြစ်နေတယ်ပြပြီးတော့ကျတော့အခုစစ်တပ်ကအဲ့မှာပဲအထိုင်ချနေတယ်ပြဟုတ်အဲ့နဲ့ကျွန်တော်တို့စခန်းတိုင်းတိုက်ပွဲဝင်ဆင်းနေတာပြဟုတ်ကျွန်တော်တို့ဂျွာတဝဲဝင်နိုင်တဲ့ချိန်မှာလေနဲ့လာပြီးတော့ကျွန်တော်နောက်ဆုတ်ခွာခဲ့ရတယ်ပြဟုတ်
တိုက်ပွဲဖြစ်ပွားတဲ့အလဲကျွန်းကြီးရွာကိုကဏီမျိုးပေါ်ကနေလက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့ပြီးလက်ရှိအချိန်မှာစစ်ကောင်စီတပ်တွေဟာအလဲကျွန်းကြီးရွာမှာဆက်လက်တပ်ဆွဲနေတယ်လို့ဆိုပါရယ်တိုက်ပွဲကြောင့်အနီးနားကကြီးရွာသားတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေရတယ်လို့သိရပါရယ်တဆက်ထဲမှာပဲပလဲမျိုးနယ်တွေကကြီးရွာတွေမှာလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေရှိနေပါရယ်ကဏီမျိုးအလဲကျွန်းကြီးရွာကိုပစ်ခတ်ပြီးပြန်လာတဲ့ရဟတ်ရင်ဟာပလဲမျိုးကတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေကိုလည်းလေချောင်းကနေတိုက်ခိုက်ခဲ့တယ်လို့ဒေသခံသူကပြောပါတယ်
။တိုက်ပွဲကတော့ဒီဟိုပါပြူလီနဲ့ပြည်သူတွေနဲ့တိုက်ပွဲဖြစ်တယ်ကနေ။ဖြစ်တော့သူတို့လည်းရဲရန်တုပ်ပြီးသားဒလကပြစ်ထားတယ်ဗျာ။စီးမှုကဟိုပါပေါ့ကျွန်တော်တို့မနေ့နေ့ပဲချမ်းရယ်၊ပြည့်ဖက်ချမ်းရယ်၊ဆောင်းဖက်ချမ်းရယ်ပေါ့။အဲ့ဒီတော့ဒီမှာပြစ်တယ်။နှုတ်ဦးပဲမီးလောင်မြင်နှုတ်ဦးပဲချမ်းရယ်။ဒီနေ့ကြိမ်လာပြစ်တယ်ဗျာ။နေ့လေကျော်ကဒီမှာဒီလောက်ကြာတယ်ကြည့်။
ခုပြီးခဲ့တဲ့နိုင်ဝက်လောက်ကတကြိမ်လားသူတို့က
တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့မရှိသေးပါဘူး။စကိုင်းတိုင်းဒေသကြီးတွေကကဏီမြို့နယ်နဲ့ပလဲမြို့နယ်တို့အတွင်းမှာမကြာခဏဆိုလိုစစ်ကောင်စီကလေကြောင်းကနေတိုက်ခတ်ရှင်းလင်းရတဲ့အထိတိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲကြောင်ဒေသခံတွေဟာတောတောင်တွေထွက်ပြေးရတယ်လို့ထွက်ပြေးပုန်းချောင်ရင်တောထဲမှာငွေကြိုက်ပြီးတိတ်ဆုံးသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။ပလဲမြို့နယ်ထဲမှာကြေးရွာဆက်ရွာထက်မင်းမီးရှို့ခံရပြီးနေအိမ်ထောင်ထဲချီမီးလောင်ကျွမ်းပြီးတော့တောင်ထဲချီရဲ့ဒေသခံတွေဟာအိုးမဲ့အိမ်မဲ့ဖြစ်နေရပါတယ်။စစ်ကောင်စီကမိုဘိုင်းအင်တာနက်အသုံးပြုမှုဖြတ်တောက်ထားတာလဲနှစ်လားကျော်ရှိလာနေပြီဖြစ်တယ်လို့ရိခတယူမှုကိုလည်းတင်းကျပ်ထားတဲ့အတွက်ဒေသခံတွေမှာအခက်အခဲတွေရှိနေပါတယ်ခင်ဗျာ
။စကိုင်းတိုင်းတွေက PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတွေတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းကိုရဲမွန်ပြောသွားတာပါ။ဆက်လက်ပြီးတော့မြန်မာနိုင်ငံအတွင်းကစာအုပ်စီအကြောင်းကိုလည်းပြောပြခြင်းပါတယ်။မြန်မာနိုင်ငံမှာအများဆုံးသုံးစွဲနေကြတဲ့စာအုပ်စီဟာရှားပါးလာပြီးဈေးနှုန်းတွေတက်နေတဲ့အတွက်တတ်မှတ်ထားတဲ့ဈေးနှုန်းအတိုင်းစီရောင်းချသူတွေကမရောင်းနိုင်ကြတော့ဘဲဈေးကွက်ပေါက်ဈေးအတိုင်းရောင်းချနေကြပါတယ်။ဒီအကြောင်းစားသုံးစီလုပ်ငန်းရှင်တွေကိုမေးမြန်းပြီးကျွန်တော်ခင်မောင်စိုးမင်းကပဲပြောပြပါမယ်။စားအုပ်စီတွေကိုမလေးရှားနိုင်ငံကနေမြန်မာနိုင်ငံအတွင်းမပြတ်လတ်အောင်တင်သွင်းနိုင်ခြင်းမရှိတော့တဲ့အတွက်လက်ကျန်စားအုပ်စီတွေကိုသက်ဆိုင်ရာကဈေးနှုန်းတတ်မှတ်ထားပြီးမဲ့လက်တွေမှာကုန်တယ်တွေစီအယောင်းဝယ်လုပ်သူတွေကလိုက်နာဖို့မလွယ်ကူဘူးလို့မကွေးတိုင်းအတွင်းကစီလုပ်ငန်းရှင်တို့ကပြောပါတယ်
။အစိုးရကလည်းတို့ကဘယ်လိုဖြစ်နေလဲဆိုတော့တို့ကတတ်မှတ်ခြင်းနဲ့ရောင်းခိုင်းနေတာပေါ့။ရောင်းခိုင်းပေမဲ့ဒီကုန်တယ်တွေကလည်းမရောင်းနိုင်ဘူး။တို့တတ်မှတ်ခြင်းကဥပမာ6000ရောင်းခိုင်းပေမဲ့တို့ကုန်တယ်က6000မရောင်းနိုင်ဘူး။အဲ့ဒီကတော့မရောင်းနိုင်ဘူးဆိုလက်တိတ်ထိုးရောင်းနေစီတွေဖြစ်ကုန်တာပေါ့။ကြောက်မရောင်းနိုင်ဘူးပေါ့။အဲ့လိုတော့ဖြစ်နေတယ်ကြာ။ခုနေသားကတော့လေဒေါ်လာနဲ့ဝယ်ဖို့ကလည်းဒီအစိုးရကလည်းတော်တော်လေးနည်းနည်းဟိုဟာတခြားစစ်စစ်နေတဲ့သဘောဆိုတော့လေ
အခုအကမှမလေးရှားနိုင်ငံကနေမြန်မာနိုင်ငံအတွင်းကိုစောင်းစီတင်သွင်းမှုပါနေပါလာတဲ့အတွေ့တီရင်းမှာဈေးကြီးနေပြီးသီးနှံစီတွေနဲ့အရင်ကလိုဈေးနှုန်းကွာခြားမှုတိတ်မရှိတော့ပါဘူး။အရင်ကဆိုရင်စောင်းစီတစ်ပိတ်သား3000ကျော်ပဲရှိရာကနေအခုအကမှ2ဆကျော်ဈေးတက်လာပါတယ်။မြန်မာနိုင်ငံမှာတစ်ချိန်လုံးက COG လို့တင်စားခဲ့တဲ့မကွေးတိုင်းအတွင်းကပဲနန်းစားသုံးစီထုတ်လုပ်ရောင်းချတဲ့အဲ့ဒီစီဆက်လုပ်ငန်းရှင်ကပဲပဲစီနန်းစီဈေးနဲ့စားအုပ်စီဈေးအခြေအနေကိုအခုလိုနှိုင်းယှဉ်ပြောပါတယ်
။ခုချက်ကဘယ်လိုဖြစ်တော့ဆိုစားအုပ်စီကတော့ဟိုဈေးတွေတက်လာတော့ပြန်လာသူစားအုပ်စီအဝင်လျှော့လာတော့ဘယ်လိုဖြစ်လာဆိုစားအုပ်စီကလည်း6000ကျော်တော့မြင့်တယ်ကျွန်တော်တို့စီရ8900ဖြစ်သွားတာပေါ့။ခုအနေသားကတော့ကျွန်တော်တို့ကဘယ်လိုလဲဆိုတော့စားအုပ်စီကလည်းအဲ့လိုမြင့်လာတယ်ပေါ့လေစားအုပ်စီနဲ့ပြည်တွင်းပဲစီနန်းစီနဲ့ဈေးကတိတ်ကွာချက်တိတ်မရှိတော့ဘူးပေါ့။ဒီကတော့ဒေါ်လာကြီးတက်လာကြတယ်အဲ့လိုမျိုးအဲ့လိုမှအပြင်စားအုပ်စီတွေကမြင့်တက်လာအဲ့လိုဖြစ်လာတာကတော့ခုကြာဒီလိုလိုဖြစ်တာကြအရောင်းဝယ်သဘောအရကြတော့ကျွန်တော်တို့ကဒီအင်ဒိုနီးရှားနဲ့ပိတ်တယ်ဆိုတော့မလေးရှားနဲ့လည်းဈေးဟွာဖြစ်လို့ရသွားတာပေါ့သူကလေဈေးကင်လို့ရသွားတာပေါ့သူတို့တနေငံနဲ့ရောင်းမှုရှိသွားတာဆိုတော့လေစားစီနေတာတော့ကျွန်တော်နိုင်ငံကုပုံသားတော့ဈေးချဖို့ကတော့မရှိဘူးပြတာလေ
စားအုပ်စီကိုအများဆုံးအသုံးပြုကြတာကအကျော်လောစားတောက်ကုန်လုပ်ငန်းတွေနဲ့စားတောက်ဆိုင်တွေဖြစ်ကြပါတယ်အဲ့ဒီလိုစားအုပ်စီတွေရုပ်ရည်ဈေးတက်သွားတဲ့အတွက်သီးနှံစီစစ်စစ်တွေလည်းအထိုက်လျောက်ဈေးတက်ကုန်ပါတယ်မကွေးမြို့ကနှမ်းပဲစားသုံးစီလုပ်ငန်းနဲ့စီရောင်းချသူတဦးကတော့သက်ဆိုင်ရာကစားသုံးစီဈေးနှုန်းသတ်မှတ်တာဟာစားအုပ်စီတင်သွင်းတဲ့သူတွေအတွက်ပဲလို့သူယူဆတဲ့အကြောင်းအခုလိုပြောပါတယ
်စားအုပ်စီကအဓိကဆိုင်တွေပေါ့တပိတ်ဆိုင်တို့စားတောက်ဆိုင်တွေကတော့ဒီစားအုပ်စီကိုသုံးတာခိုင်စားအုပ်စီက8000နာရီတက်လာဒေတာဆက်စီရလည်းဈေးကျဆောင်ဒီတွေကစောင်းစီဈေးကိုအစိုးရ9500မှတ်ပြီမဲ့အမှန်တော့စောင်းစီသွင်းတဲ့ကောင်တွေအတွက်လို့တွေးလိုက်တာပဲ။ဘာလို့လဲဆိုတော့ तू ကအစိုးရကြီးကို1950နဲ့ဒေါ်လာကြီးထုတ်လိုက်တယ်။ထုတ်ပြီးမလေးရှားလမ်းပို့လိုက်။မလေးရှားစီရောက်လာတော့စီရောက်လာဆိုဗမာဝင်တဲ့ပြန်မပါဘူး။အဲသူတို့ဒေါ်လာထုတ်ရအောင်1950နဲ့ထုတ်ရအောင်သူတို့လုပ်တယ်လို့ထင်တာအဲ့ကစားကုတ်။စောင်းစီဈေးကိုသူတို့ဝယ်လို့လွယ်တယ်ဆိုပြီးတော့ဈေးသတ်မှတ်တဲ့ဟိုအီစားရက်စားတိုင်းကြီးထုတ်လာသေး။9500 6000နဲ့ပိုမရောပါဆိုပြီးစားရက်ကြီးထုတ်လာသေး။စောင်းစီကိုလေတကယ်တမ်းစီရဲ့90ရာခိုင်နှုန်းလောက်ကစောင်းစီလဲနေတာ
စီရွက်သီးနှံအများအပြားစိုက်ပျိုးထုတ်လုပ်တဲ့မြန်မာနိုင်ငံမှာအရင်ကဆိုရင်ပြည်ပကတင်သွင်းတဲ့စောင်းစီဟာပြည်တွင်းထုတ်ပဲနှံအပါဝင်သီးနှံကထုတ်လုပ်တဲ့စီတွေတက်ဈေးချိုတဲ့အတွက်ကြောင့်လူအများအပြားစားသုံးနေကြပါတယ်အခုအခါမှာစောင်းစီအများအပြားထုတ်လုပ်တဲ့အင်ဒိုနီးရှားနိုင်ငံကမကြာခင်ရပိုင်းကပြည်တွင်းစားသုံးမှုဖူလုံအောင်ဆိုပြီးပြည်ပကိုတင်ပို့မှုတွေပိတ်ပင်လိုက်ပါတယ်အလားတူကဘာမှာလဲကိုဗစ်ကာယောဂါနဲ့ရုရှားယူကရိန်းစစ်ပွဲကြောင့်စောင်းစီအပါဝင်စားနပ်ရိက္ခာဈေးနှုန်းတွေကြီးမြင့်နေပါတယ်။ဒါပေမဲ့လဲစစ်ကောင်စီရဲ့စားသုံးစီတင်သွင်းတိုးလောင်ဖြန့်ဖြူးရေးလုပ်ငန်းကြီးကြပ်ရေးကော်မတီကတော့ မြန်မာနိုင်ငံမှာစားသုံးစီလုံလောက်နေပြီးစီသင်းမောတွေလည်းပုံမှန်ဝင်ရောက်နေကြောင်းအင်ဒိုနီးရှားနိုင်ငံကစားသုံးစီတင်သွင်းမှုမူဝါဒဆိုင်ရာသတင်းကိုလည်းချက်ကားပြီးကောလာဟလထုတ်လွှင့်နေကြကြောင်းလူထုအနေနဲ့စိုးရိမ်စရာမလိုဘူးလို့သတင်းစာကနေကြေညာခဲ့ပါတယ်ကုလသမဂ္ဂစာနယ်ဇင်းအစည်းအဝေး WFP ကတော့မြန်မာနိုင်ငံမှာနိုင်ငံရေးမတည်မငြိမ်မှုဖြစ်ပြီးကုန်စည်ကူးတက်မှုနဲ့အယောင်းဝယ်တွေပေါ်ထိကြိုက်လာတာနဲ့အမျှစားတောက်ကုန်နဲ့လောင်စာဆီတွေဈေးတက်နေတယ်လို့သတိပေးလိုက်ပါတယ်။တချို့မျိုးပြဒေသတွေမှာစားတောက်ကုန်ဈေးနှုန်းတွေနှစ်ဆတက်သွားတယ်ဆိုတာ WFP ရဲ့စားတောက်ကုန်ဈေးနှုန်းစောင့်ကြည့်ရေးကနေတွေးရှိထားပါတယ်ခင်ဗျာ။ VOA ကနေသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အစည်းအဝေးဒုတိယပိုင်းအစမှာဖိလစ်ပိုင်နိုင်ငံရွေးကောက်ပွဲမှာအာနာရှင်ဟောင်းရဲ့သားအနိုင်ရရှိသွားတဲ့အပေါ်မှာဥကျော်ဆန်သာနဲ့ကျွန်တော်တိုက်ရိုက်ဆွေးနွေးတာကိုလည်းတင်ဆက်ပေးပါမယ်။အခုတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါမယ်။ယူကရိန်းကိုကျူးကျော်တဲ့အတွက်ရုရှားနိုင်ငံအပေါ်နိုင်ငံတကာကပိတ်ဆို့အရေးယူမှုတွေလှုပ်လာတဲ့အတွက်စီးပွားရေးကဏ္ဍဟာယူကရိန်းပြည်ပခါမှာစစ်မျက်နှာတစ်ခုလိုဖြစ်လာပါတယ်။အခုလောလောဆယ်မှာရုရှားကသူ့ရဲ့ရူဘယ်ငွေကြေးတန်ဖိုးကျမသွားအောင်ထိန်းသိမ်းနေရပါတယ်။အဲ့ဒီလိုအချိန်မှာပဲဥရောပကရုရှားရဲ့ရေနံနဲ့သဘာဝဓာတ်ငွေ့တွေကိုမဝယ်ဖို့ဆွေးနွေးဆုံးဖြတ်နေပါပြီ။ VOA ရုရှားဌာနကသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကပြောပြပေးပါခင်ဗျာ
။ရုရှားအပေါ်အနောက်နိုင်ငံတွေကစီးပွားရေးပိတ်ဆို့မှုတွေချမှတ်ထားတဲ့အတွက်ရုရှားရဲ့ကုန်သွယ်ရေးတွေပျက်စီးကုန်သလိုအစိုးရရဲ့နိုင်ငံသားငွေနဲ့အာမခံရွှေတွေရဲ့တဝက်လောက်ဟာလည်းထိန်းချုပ်ပိတ်ပင်ခံထားရပါတယ်။ဒီလိုအခြေအနေတွေကြောင့်ရုရှားရဲ့စီးပွားရေးဟာအလွန်ခက်ခဲတဲ့အခြေအနေကိုရောက်ရှိသွားပါတယ်။လာမယ့်လအနည်းငယ်အတွင်းရုရှားရဲ့ရောင်းလိုအားကျဆင်းမှုဒဏ်ကိုစတင်ခံစားရတော့မယ်လို့သူတည်တည်တွေကပြောဆိုပါတယ်။အခုအချိန်မှာရုရှားအစိုးရကရူဘယ်ငွေတန်ဖိုးဆက်ကျမသွားအောင်လှုံ့ဆော်ထားပါတယ်။အကျိုးအခဲခတ်တွေကတော့ပြည်တွင်းဝယ်လိုအားအတွက်ဝါဒဖြန့်မှုတစ်ခုဖြစ်တယ်လို့လည်းပြောကြပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေစိုက်ဆိုင်အင်းနဲ့နိုင်ငံရေးဆိုင်ရာပြဿနာတွေကိုလေ့လာတဲ့သူတေသီအက်ကနီယာဂရာဂက်စ်ကတော့
Well first of all Russia is trying to go around the sanctions
Russia ကနိုင်ငံတကာကနေချမှတ်ထားတဲ့ငွေကြေးနဲ့ဘဏ်ဆိုင်ရာပိတ်ဆို့အရေးယူမှုတွေကိုရှောင်ကွင်းနိုင်ဖို့အတွက်ကြိုးစားပါတယ်။ဒါ့အပြင် Russia Ruble ငွေတန်ဖိုးကျမသွားအောင်လည်းကြားကန်ထားပါတယ်။ဒါဟာ Vladimir Putin ကသူ့အနေနဲ့ဆက်ပြီးထိန်းချုပ်ထားနိုင်တယ်ဆိုတာကိုရုရှားပြည်သူတွေကိုပြတာပို့အတွက်ဂျိုးပန်းတာလို့လည်းထင်ပါတယ်သူအနေနဲ့ရုရှားငွေကိုလူတွေဆက်ပြီးအတုံးပြုတ်လို့တဲ့ငွေကြေးတဲ့အဖြစ်နဲ့ဆက်ပြီးထိန်းထားနိုင်အောင်လုပ်နေပါတယ်ရူဘယ်ငွေဟာတဟုန်တိုးထိုးကျသွားခဲ့တယ်ဆိုတာကိုမှတ်မိကြမှာပါ
ရုရှားကယူကရိန်းကိုစတင်ကျူးကျော်ကြတဲ့ကဇက်တိုက်ပြားပေးခံရတဲ့ရုရှားဘန်လုပ်ငန်းတာဝန်ရှိသူတွေကအခက်အခဲတွေဖြစ်လာမယ်ဆိုတာသတိပေးထားပါတယ်ငွေကြေးဖောင်းပွားမှုနဲ့မလုံလောက်မှုဟာလာမယ့်လတွေအတွင်းပိုမိုအခြေအနေဆိုးလာမယ်လို့တတိပေးချပါတယ်။ငွေကြေးဖောင်းပွားမှုတွေမြင့်တက်လာခဲ့မယ်ဆိုရင်လည်းဗန္ဒာရေးအစီအမံတွေနဲ့ရော့ကျသွားအောင်လုပ်ဖို့ရည်မှန်းထားပါတယ်လို့ရုရှားဗဟိုဘဏ်ရဲ့အုပ်ချုပ်ရေးမှူးကပြောပါတယ်။ဥရောပကရုရှားရဲ့စွန့်ရင်အပေါ်မိခုန်နေရတာကိုအဆုံးသတ်ဖို့လှုံ့ဆော်နေတာဟာရုရှားအတွက်အန္တရာယ်ရှိပါတယ်။အဲ့ဒီလိုအဆုံးသတ်ဖို့မဖြစ်နိုင်ဘူးလို့အရင်ကထင်ရပေမဲ့အခုတော့တကယ်ဖြစ်လာမယ့်အခြေအနေနဲ့နီးကပ်လာပြီဖြစ်ပါတယ်။သူတည်သည့်အက်နီယာဂရီဂက်ကအခုလိုပြောပါတယ
် I think they can phase out Russian gas in a year or two.
ဘူရောပါအနေနဲ့လာမယ့်တစ်နှစ်ဒါမှမဟုတ်နှစ်နှစ်အတွင်းမှာရုရှားရဲ့တဘာဝဓာတ်ငွေတင်သွင်းမှုကိုရပ်တန့်နိုင်မှာပါ။ကျွန်မထင်တာကတော့ဘူရောပါသမဂ္ဂဝင်နိုင်ငံတိုင်းလုံနိုင်လိမ့်မယ်လို့ထင်ပါတယ်။ဒါ့အပြင်တခြားနိုင်ငံတွေလည်းဒီလိုဆုံးဖြတ်ချက်မျိုးလုံနိုင်ကြမှာပါ
။ယူကရိန်းမှာရုရှားကကျူးလွန်တဲ့လုပ်ရည်ကြောင့်အခြားနိုင်ငံတွေကနိုင်ငံရေးအရာဝိုင်းပယ်ကြပါတယ်။ရုရှားဟာစီးပွားရေးအရာပါအထူးကြနိုင်ငံဖြစ်လာမလားဆိုတာလာမယ့်လတွေအတွင်းအဖြေပေါ်မှာဖြစ်ပါတယ်
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru channel 13 ဒါမှမဟုတ် Tangkom 6 Juru channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်း Internet စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်း Internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်ရေးသက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA American တန်ရဲ့ဗုဒ္ဓဦးနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောတာရှင်များခင်ဗျာစောစောလေးကကျွန်တော်ပြောခဲ့သလိုပဲဖိလစ်ပိုင်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီ VOA မြန်မာပိုင်းကအယ်ဒီတာဆရာဦးကျော်စံသာကဆွေးနွေးသုံးသပ်မှာဖြစ်ပါတယ်။ကျွန်တော်နဲ့အတူဆွေးနွေးသုံးသပ်ကြပါပါ။ဟုတ်ကဲ့ဆရာမင်္ဂလာပါခင်ဗျာ
။
အဲဆရာကြီးဒီလ9ရက်နေ့ကဖိလစ်ပိုင်နိုင်ငံသမ္မတရွေးကောက်ပွဲမှာအရင်အာနာရှင်ဟောင်းဖာရီဒန်မာကော့စ်ကဲတာမာကော့စ်ဂျူနီယာကအနိုင်ရတာပေးကြတယ်လို့ဖြစ်နေပါပြီ။ဒါနဲ့ပတ်သက်ပြီးဖိလစ်ပိုင်နိုင်ငံရေးမှာကောဒေတာတွင်းမှာကောအခြေအနေတွေတက်ရောက်လာနိုင်ပါလေ။ဒါနဲ့ပထမဆုံးမေးချင်တာကဖိလစ်ပိုင်နိုင်ငံမှာအခုသမ္မတရွေးကောက်ပွဲမှာအရင်အာနာရှင်ဟောင်းဖာရီနာမာကော့စ်တာဂျူနီယာအနိုင်ရသွားရင်နော်ဟိုသူ့ရဲ့ပြိုင်ဘက်ကလည်းဒီလူအခွင့်အရေးလှုပ်ရှားသူလည်းဖြစ်တယ်ဒူးသမရလည်းဖြစ်တယ်အဲ့တော့ဖိလစ်ပိုင်အာနာရှင်ဟောင်းရဲ့တာအနိုင်ရသွားတာထူးဆန်းမနေဘူးလားဆရာအဲ့ဒီအတွက်သူနိုင်ရသွားရင်ဘာလို့ဆက်ဖြစ်နေလဲဆိုတာသုံးသပ်ပြပါအောင
်ဟုတ်ကဲ့အမှန်ဆုံးသူအနိုင်ရတဲ့အကြောင်းကိုပြောရမယ်ဆိုရင်တော့အဓိကအဖြစ်အကြောင်းသုံးချက်ရှိပါလိမ့်မယ်နံပါတ်1တစ်ချက်ကတော့သူဟာ social media တွေကိုအဓိကအကူပြီးတော့ရွေးကောက်ပွဲအတွက်မဲဆွဲသွားဖြစ်ပါတယ်။သူရဲ့ policy platform ဘယ်လိုလုပ်မယ်ဘယ်လိုမူဝါဒနဲ့သွားမယ်ဆိုတော့သူသတင်းစာရှင်းလင်းပွဲတွေပါတယ်မလုပ်ပါဘူးလူလူနဲ့သိပြီးတော့ဒီကိစ္စကိုရှင်းပြရတယ်မရှိဘူးဒါပေမဲ့ social media တွေထဲမှာ influencer တွေကဒီဟာကိုသူဟာဘယ်လိုကောင်းအောင်လုပ်နိုင်လဲဆိုတော့အဓိကဝါဒဖြန့်ကြပါတယ်။နောက်ပြီးတော့သူ့ဖေအနာရှင်လက်ထက်တုန်းကဘယ်လောက်တိုင်းပြည်ကြီးနေဆိုခဲ့တယ်ဆိုတော့အခုလူငယ်တွေကကိုယ်တိုင်းမခံစားခဲ့ရဘူး။ဆိုတော့အဲ့ဒီ social media ကလူတွေကလည်းပဲအဲ့ဒီစက်ကိုပြောင်းပြန်လုပ်တယ်သူဖိလက်ထဲမှာဘလောက်ကြီးကျယ်ခဲ့တယ်ဆိုတော့သာအမှွန်းတင်ရပါတယ်ဆိုတော့ social media ရဲ့အားကြီးမှုတစ်ခုလို့ပြောပါလိမ့်မယ်နံပါတ်1တစ်ချက်ကတော့သူနဲ့ဒုတိယသမ္မတအဖြစ်လက်တွဲရှင်ပြိုင်မဲ့သမ္မတဒူတာတေရဲ့သမီးဖြစ်ပါတယ်သူကသမ္မတဒူတာတေဟာတိုင်းပြည်မှာလှုပ်တာကင်တာသိကျန်းလို့လူခွင့်အဖွဲ့ကဝေဖန်ကြပေမဲ့သူကသိပေါ်ပူလာဖြစ်တယ်တကယ်လို့သာ6နှစ်ပြည့်ပြီးဒုတိယသက်တမ်းအရေးခံရမယ်ရွေးခွင့်ရှိရင်သူတော်အရေးခံနိုင်လို့တွေ့ကြပါတယ်ဆိုတော့အဲသူရဲ့သမီးကမာကော့စ်ဆန်နဲ့လက်တွဲပြိုင်နေတော့သူသမီးရဲ့ဩဇာလွှမ်းမိုးမှုသင်ပေါ်ကြောကြာပူလို့တောင်အရေးကြီးတယ်လို့တချို့ကသုံးသပ်ကြတာတွေ့ရပါတယ်အဲနောက်ဆုံးတစ်ချက်ကတော့ဖိလစ်ပိုင်နိုင်ငံရဲ့နိုင်ငံရေးသမိုင်းကိုကြည့်မယ်ဆိုရင်ဒါ patron client system လို့ခေါ်တဲ့ကျေးဇူးခံကျေးဇူးသားစနစ်နေစားပေးစားတို့သဘောဖြစ်နေတယ်အဲ့ဒီ net နဲ့လုံးဟာသူတို့ပဲ order နှုတ်မထားတယ်အဲ့ဒီ net အတွက်သူတို့လည်းအကောင်းဆုံးလုပ်ပေးထားတယ်ဂတိတွေပေးထားခဲ့တယ်ဆိုတော့မာကော့စ်ကနှစ်ပေါင်း22နှစ်အုပ်ချုပ်ခဲ့တာအဲ့လိုပြုစုပြည့်အောင်ခဲ့တဲ့ net ကလူတွေကသူ့မှလွယ်ပြီးတခြားဘသူမှလက်ခံမှာမဟုတ်ပါဘူးဆိုတော့အဲ့လိုကျေးဇူးခံကျေးဇူးသားစနစ်ကြောင့်လည်းပဲအဲ့ net ကလူတွေသူ့ကိုအဓိကထောက်ခံတယ်ဆိုတော့အဲ့ဒီသူကြောင့်အနာရှင်သားဖြစ်ပေမဲ့အနိုင်ရရှိတယ်လို့ပြောနိုင်ပါတယ်ခုစမယ
်ဟုတ်ကဲ့ဆရာသူ့ဖေကလည်းအနာရှင်ဆိုတော့သူတကယ်လို့အနာရအုပ်ချုပ်ရင်သူကအနာရှင်ဖြစ်မသွားနိုင်ဘူးလားဆရာသုံးသပ်ပြပါအောင
်ဟုတ်ကဲ့အဲ့ဒါလူတိုင်းစိုးရင်ရတဲ့ကိစ္စပါအတူစပြင်းအဲ့ဒီသူ့ကိုအတိုက်ခံလုပ်တဲ့လူကလူရဲ့ဖြစ်လာလိမ့်မယ်ဆိုရင်ဒါပေမဲ့မာကော့စ်သားကဘာပြောလဲဆိုတော့သူက unity တိုင်းပြည်မှာညီညွတ်ကြပါစို့ and let's rise again ပြန်လဲကြီးထွားလာအောင်တိုင်းပြည်တိုးတက်အောင်လုပ်ကြပါစို့ဆိုပြီးသူ့ဖေလက်ထားကဘယ်လိုကြီးကျယ်ခဲ့တဲ့အဲ့ဒီတိုင်းသူကလုပ်မယ်ဆိုပြီးတော့လည်းအဓိကပြောနေကြပါတယ်အဲ့လိုပြောတဲ့အကြောင်းသူဟာဘယ်လိုလုပ်မယ်ဆိုတော့လက်တွေ့မကြသေးပေမဲ့မပြောသေးပေမဲ့သူတခုပြောတာကတော့သူ့ကိုယ်ရဲ့ဒီသူ့ရဲ့ family history နဲ့ကြည့်ပြီးတော့ judge မလုပ်ပါနဲ့သူ့ရဲ့ action ကိုကြည့်ပြီးတော့ judge လုပ်ပါဆိုတော့ပြောကြပါရဲ့ဆိုတော့လူတိုင်းကလည်းပဲဒါကိုစောင့်ကြည့်နေရတယ်ပေါ့လေသူ့ဖေလုပ်ခဲ့တဲ့အတိုင်းပြန်လုပ်မယ်ဆိုတော့လည်းပဲဒါဆိုရင်ကြတော့ဖြစ်တယ်သူကလည်းသူကတိုင်းပြည်ပြန်လဲကြီးထွားအောင်လုပ်မယ်တိုးတက်အောင်လုပ်မယ်လို့ပြောနေတာပါဆိုတော
့ဟုတ်ကဲ့ဆရာနောက်ပြဿနာတစ်ခုကဆရာဒီဖိလစ်ပိုင်နိုင်ငံမှာဒီတောင်တရုတ်ပင်လယ်အငင်းပွားမှုမှာတရုတ်နဲ့သူနယ်ကအငင်းပွားမှုတွေဇက်တိုက်ရှိနေပါတယ်တကယ်လို့ဒီဖာရီနာမာကော့စ်ဂျူနီယာအာနာရလာရင်အမေရိကန်ဘက်ကရောရိမ့်မသွားနိုင်ဘူးလားသူ့အဖေလို့ဘယ်လိုဖြစ်သွားနိုင်မလဲဆရာ
တကယ်တော့အမေရိကန်ကစွရင်လည်းဆွဲဟာဆယ်နှစ်မှာပဲအပီသရင်ဆောင်းမကသုံးသပ်ထားတာကိုကျွန်တော်တွေ့ရပါတယ်ဘာပြောလဲဆိုတော့ဒီဒေသအတွင်းမှာဒီမိုကရေစီအားနည်းသွားမယ် မကောစာသမ္မတဖြစ်လာတဲ့အတွက်ကြောင့်သူတို့တွေ့ပါတယ်အဲ့လိုဖြစ်ပြီးတဲ့အတွက်ကြောင့်သူဟာတရုတ်ဘက်ကိုပိုရင်းသွားနိုင်တယ်လို့မှတွေ့ကြပါတယ်အမေရိကန်ဘက်ကအဲ့လိုဆိုရင်းသိရှိပါတယ်နောက်တရုတ်ကလည်းပဲတရုတ်နိုင်ငံသားပြောခွင့်ရတာလည်းပဲသူတက်လာကိုကျူးဆွဲသူတို့ကလည်းပဲဟာသူတို့ဟာဆက်ဆံရေးအကောင်းဆုံးဖြစ်အောင်လုပ်မယ် friendly relations အရင်တဲ့ခိုင်မအောင်လုပ်မယ်ဆိုတရုတ်ကလည်းပဲအရင်ကိုလမ်းချင်းပြီးတော့သူ့ကိုကျူးဆွဲပြီးတော့ပြောထားပါတယ်ဘာကြောင့်လဲဆိုတော့သူ့ရဲ့ပြိုင်တဲ့ လူခွေထောက်ရှားသူနိုင်ငံရင်တရုတ်ကိုလည်းဝေဖန်မှာပဲလေဆိုတော့အများနဲ့ဝေဖန်နေတယ်ဆိုတော့သူတို့လည်းကန်ကောစာဖြစ်နိုင်တယ်ဆိုတော့မကူစ်တင်ကသူနဲ့တရုတ်နဲ့ပို့အဆင်ပြေတယ်တချိန်တည်းမှာမကူစ်ဆာဘာတစ်ခုပြောလဲဆိုတော့တကယ်လို့ယူကရိန်းစစ်ပွဲစာတွေရင်ဒေသတွင်းကိုကြောင်းလာမယ်ရွှေ့လာမယ်ရောက်ပြန့်နှံ့လာမယ်ဆိုရင်တဲ့ဟိုတုန်းကပြခဲ့တဲ့အဲဒီဆူဘိတ်ပင်လယ်ခွေကအမေရ ဟုတ်ကဲ့ဆရာဟိုနောက်ပြီးတော့ဖိလစ်ပိုင်ရောမြန်မာရောကအာဆီယံနိုင်ငံအာဆီယံအဖွဲ့ထဲမှာပါဝင်တဲ့နိုင်ငံတွေဖြစ်ကြပါတယ်အဲ့တော့ဒီအာနာရှင်ဟောင်းရဲ့ဒါအနိုင်ရတဲ့အတွက်မြန်မာနိုင်ငံရောဆရာဘယ်လိုရိုက်ခတ်မှုတွေရှိလာနိုင်လဲဆရာရဲ့သုံးသပ်ပါအောင်ဆရာအာဒီဖိလစ်ပိုင်ရဲ့နောက်ဆုံးသဘောထားကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့စစ်ကောင်စီကိုသူတို့မလိုလားပ ဒီကနေ့ငံပါတဲ့ဒေသတွင်းစီးပွားရေးအဖွဲ့ထဲမှာမြန်မာနိုင်ငံဝင်ဖို့လျှောက်တယ်အဲ့ဒါကိုဖိလစ်ပိုင်ကပယ်ချပါတယ်ဒေါအောင်ဆန်းစုကြည်ကိုလက်ခံတဲ့ဆွေးနွေးဝင်မျိုးအာဆီယံမူငါးချက်ကိုအတိအကျလိုက်နာမှသာငါတို့လက်ခံမယ်ဆိုပြောတော့ပါတယ်အဲ့လိုကြည်ရင်အဖြစ်သူတို့ဟာဒါအာဆီယံရဲ့အတိုင်းပဲဆက်သွားလိမ့်မယ်လို့ယူဆပါတယ်ဟုတ်ကဲ့ဆရာနောက်ဆုံးအနေနဲ့ခတ်တ
ရှိတော့မြန်မာနိုင်ငံကဒီအာဏာရှင်ဟောင်းကြီးရဲ့မျိုးဆက်တွေအတွက်တော့ဒီဟာကဟိုလမ်းကြောင်းတစ်ခုလောက်ဖြစ်သွားနိုင်လားဆရာဘယ်လိုလဲတော့ဟု
တ်သူတို့ကနိုင်ငံရေးစိတ်ဝင်စားတဲ့သူတို့သူတို့တက်အားတက်ဆရာလို့ယူဆယူဆလို့ရပါတယ်ဒါပေမဲ့လည်းနိုင်ငံရေးသူတို့ကတကယ်အဓိကအရေးကြီးတာတိုင်းပြည်ကိုတကယ်ချစ်ပြီးတိုင်းပြည်တကယ်ကောင်းအောင်လုပ်ချင်တဲ့စိတ်ဓာတ်ကအရေးကြီးပါတယ်သူတို့ဟာသာမန်ပြည်သူတွေတဲ့ပညာရေးလေးလာခွင့်နိုင်ငံသားသွားခွင့်အကုန်လုံးအကြအမြင်ရရှိပိုင်ခွင့်စားတယ်သူတို့ကအခွင့်အရေးအများကြီးရထားတဲ့လူတွေဖြစ်ပါတယ်သူတို့မှ facility ပုံများနေရတော့သိကြတယ်လုပ်ချင်တဲ့ဆိုရင်ပေါ့လေသို့သော်လည်းလူတို့ကဘယ်လောက်လက်ခံမှာလဲသူတို့လူတို့ကြိုက်အောင်ဘယ်လောက်ထိလုပ်ကြနိုင်မလဲဆိုတာအဓိကမှုကြီးပါလိမ့်ခင်ဗျာ
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာအခုလို့သုံးသပ်ပြရတဲ့အ
တွက်ဟုတ်ကဲ
့ဟုတ်ကဲ့အခုလိုဖိလစ်ပိုင်ဒီသမရဒါကတော့ဒီဖိလစ်ပိုင်အာနာရှင်ဟောင်းရဲ့သာသမရဖြစ်လာဖို့သေချာတဲ့အပေါ်မှာဆရာဦးကျော်စံသာဆွေးနွေးသုံးသပ်သွားတာပါ BOE ကနေဒီဗိုလ်ရူးနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်ပါတစ်ပုဒ်ကိုတင်ပြရရင်ဆိုရှယ်မီဒီယာထွန်းကားလာတာနဲ့အတူအန္တရာယ်ရှိတဲ့ဝါရဖြန့်ချီမှုရှင်သန်ကြီးထွားလာတဲ့အကျိုးဆက်ဟာသတင်းမီဒီယာလောကကိုလည်းချိန်ချောင်နေကြောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖိလစ်ပိုင်သတင်းတောက်မာရီယာရက်ဆာကပြောဆိုခဲ့ပါတယ်။ဒါအပြင်သတင်းမားတွေအနေနဲ့လူထုကိုသတင်းတွေတင်ပြတဲ့အခါမှာအခက်အခဲတွေရှိလာတယ်လို့မြန်မာသတင်းသမားတဦးကလည်း BOA ကိုပြောပါတယ်။ဒီနေ့ခေတ်ဆိုရှယ်မီဒီယာထွန်းကားလာတဲ့အပေါ်သတင်းမီဒီယာလောကကိုဘလို့ရိုက်ခတ်မှုတွေရှိတယ်လဲဆိုတာမတ်အင်ဂျင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
ဒီကနေ့ကဘာတဝမ်းကသတင်းမီဒီယာသမားတွေရဲ့အခြေအနေဆိုးရွားနေချိန်မှာအထူးသဖြင့်သတင်းဖန်ချီတဲ့အပိုင်းမှာတိတိတသားထင်ထင်ရှားရှားပြောင်းလဲလာတဲ့အပေါ်သတင်းသမားတွေတိုက်ခိုက်ချင်းချောက်ခံရတာဖြစ်တယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖိလစ်ပိုင်သတင်းတောက်မာရီယာရက်ဆာက AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာပြောကြားခဲ့တာပါဆိုရှယ်မီဒီယာတွေဟာအခြေအနေမှန်အချက်အလက်တွေကိုညင်းပယ်ပြီးဝါဒဖြန့်ချီဖို့ပုံမလွယ်ကူစေသလိုတမိုင်းပြည့်ရမှန်တွေကိုပြောင်းလဲစေတဲ့အခြေအနေကိုပြီးခဲ့တဲ့မေလ3ရက်နေ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အဖြစ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာပြုလုပ်တဲ့အထိမ်းအမှတ်အခမ်းအနားကိုတက်ရောက်လာတဲ့မာရီယာရက်ဆာက AFP သတင်းဌာနကိုမိမောင်းထိုးပြောဆိုခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံရဲ့သမရရွေးကောက်ပွဲအခြေအနေကိုသူကဥပမာပေးပြောဆိုရမှာလက်ရှိမဲအရေးအတွက်အပြတ်အသတ်အသာရနေတဲ့ကွယ်လွန်သူအာနာရှင်ဖာဒီနန်မာကို့စ်ရဲ့သားဖာဒီနန်ဘွန်ဘွန်မာကို့စ်ဂျူနီယာဟာရွေးကောက်ပွဲမတိုင်ခင်ကတည်းကအနိုင်ရဖို့အဆင်သင့်ဖြစ်နေတဲ့အခြေအနေကိုထောက်ပြသွားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေမှာနာမည်ဆိုးနဲ့ကြော်ကြားခဲ့တဲ့သူဖခင်အာနာရှင်ဟောင်းဖာဒီနန်မာကို့စ်လက်ထက်အနှစ်20ကြာအုပ်ချုပ်ခဲ့တဲ့ကာလအတွင်းအကျဉ်းပြတ်ခြားစားမှုတပ်ဖြတ်မှုနဲ့အခြားအလွဲသုံးစားမှုတွေရှိခဲ့တာပါ အခုသားဖြစ်သူမာကော့စ်ဂျူနီယာကတော့ရွေးကောက်ပွဲကိုပြစ်မှတ်ထားပြီးဆိုရှယ်မီဒီယာပလက်ဖောင်းကိုအသုံးချခဲ့ရမှာအထင်မြင်လွဲမှားစေတဲ့အတုအယောင်ပို့စ်တွေအချက်လက်တွေကိုဖြန့်ဝေလွှမ်းမိုးခဲ့ပြီးဒီအတွက်လည်းအကျိုးမြတ်တွေရရှိခဲ့ကြောင်းဖိလစ်ပိုင်ရွေးကောက်ပွဲစောင့်ကြည့်နေတဲ့အရက်ဖက်အဖွဲ့အစည်းတွေကဝေဖန်ခဲ့ကြပါတယ်။ဆိုရှယ်မီဒီယာတွေမှာရွေးကောက်ပွဲဆိုင်ရာဝါဒဖြန့်ချီမှုလှုပ်ကြံသတင်းတွေနဲ့လွှမ်းမိုးခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ဖိလစ်ပိုင်ရွေးကောက်ပွဲကိုစောင့်ကြည့်နေတဲ့မဟာမိတ်အဖွဲ့ TSEC.PH ကပမခရစ်ချယ်ခန်းက AFP သတင်းဌာနကိုအခုလိုပြောပါတယ်
I think this information is playing a very big role in terms of manipulation.
များပြည်သူကိုလက်ချဖို့မဟုတ်မမှန်လှုပ်ကြံတဲ့ဟာအလွန်ကြီးမားတဲ့အခန်းကဏ္ဍကနေပါဝင်နေတယ်လို့ကျွန်မမြင်ပါတယ်။ဒီလိုလှုပ်ကြံတဲ့သတင်းတွေချေလည်နေတာကိုလူအများကသတိမပြုမိကြပါဘူး။ဒါကြောင့်အသိဉာဏ်နဲ့ရွေးချယ်တာမျိုးမဟုတ်တဲ့အတွက်လူတွေရဲ့လွတ်လပ်ခွင့်ကိုလူရခံရတဲ့အခြေအနေကဝမ်းနည်းစရာကောင်းပါတယ်
။မာကော့စ်ဂျူနီယာဟာသမရရွေးကောက်ပွဲအတွက်စကားစစ်ထိုးပွဲတွေမှာပါဝင်ပြောဆိုပုံနဲ့ဝိုင်းရင်သတင်းတောက်တွေရဲ့မိခွန်းတွေကိုဖြေဆိုဖို့ညှင်းဆုပ်ခဲ့တဲ့အချက်ကိုဖိလစ်ပိုင်သတင်းတောက်ရက်ဆယ်ကထောက်ပြပြောဆိုခဲ့ပါတယ်။ဒါပြင်မာကော့စ်ဂျူနီယာဟာဆိုရှယ်မီဒီယာမှာသူ့ရဲ့ကိုပိုင်ဖြစ်ရဲ့ဇာတ်လမ်းတွေကိုဖန်တီးပြီးလူအများကြိုက်ဝါဒဖြန့်ချီတဲ့ post တွေကိုပဲတင်ခဲ့ပြီးသတင်းသမားတွေဘက်ကအချက်လက်မှန်မမှန်မေးမြန်းစုံစမ်းခွင့်ကိုလစ်လျူရှုခဲ့တယ်လို့ဆိုပါတယ်။ဒါဟာဆိုရှယ်မီဒီယာရဲ့ပြက်တနာအားနည်းချက်ဖြစ်တယ်လို့ရက်ဆာကပြောပါတယ်။ဒါကြောင့်ဒီလိုစိန်ခေါ်မှုတွေကိုရင်ဆိုင်ရတဲ့အခါမှာသတင်းစာနယ်ဇင်းပညာရဲ့တာဝန်ဟာအလုံးကိုအရေးကြီးလာကြောင်းသူက AFP သတင်းဌာနကိုအခုလိုပြောပါတယ
်။ I think we have no choice but to do our jobs. The mission of journalism is more important.
ကျမတို့ရဲ့လုပ်ရမယ့်အလုပ်ကလွယ်ပြီးတခြားရွေးချယ်စရာမရှိဘူးလို့ကျမထင်ပါတယ်။ဒီကနေ့ခေတ်သတင်းပညာရဲ့တာဝန်ဟာဘယ်တော့ကနည်းမှမတူအောင်ပိုးပြီးတော့အရေးကြီးနေပြီးတော့ကျမတို့သတင်းသမားတွေအနေနဲ့ပြဿနာတွေပိုးပြီးကြီးထွားမသွားအောင်စူးစမ်းနေရတာပါ။ဒီနေရာမှာအစိုးရတွေနောက်အခြားအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေနဲ့ကျမတို့ရဲ့ကြံတဲ့လူမှုအတိုင်းဝိုင်းအားလုံးပါဝင်ကူညီနိုင်မယ်လို့မျှော်လင့်မိပါတယ်။ဒါကကျမတို့ဖိလစ်ပိုင်ကရွေးကောက်ပွဲအတွက်လူမှုအတိုင်းဝိုင်းတစ်ခုလုံးရဲ့ချင်းကပ်မှုတွေကအစိတ်ပိုင်းတစ်ခုဖြစ်ကျမတို့စူးစမ်းနေတာပါ
။လက်ရှိဆီယနာတင်ခံထားရတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ဆိုရှယ်မီဒီယာတွေကြောင့်သတင်းသမားတွေအနေနဲ့သတင်းတင်ဆက်တဲ့အခါအခက်အခဲစိန်ခေါ်မှုတွေရှိလာတဲ့အချိန်ဒီကိုကမာရွတ်သတင်းမီဒီယာတီထောင်သူကိုနေတန်မောင်က VOE ကိုခုလိုပြောပါတယ်
။တော့ဒီ21ရာစုမှာဒီမီဒီယာရဲ့ဟိုအခင်းကြီးနဲ့ရည်ကြီးကြောင်းကြီးကပြောင်းသွားတယ်။လူတို့ကကျွန်တော်တို့သတင်းမီဒီယာတွေရဲ့ ethnic ကိုဝေဖန်လာတယ်။ထောက်ပြလာတယ်။ကျွန်တော်တို့တယောက်ချင်းစီရဲ့ကိုင်ဆွဲထားတဲ့နိုင်ငံရေး political belief တွေနောက် editorial tools တွေအစသူတို့တယောက်ချင်းစီမေးခွန်းထုတ်လာတယ်။ဆိုတော့လူများစုဖြစ်ရင်ဖြစ်မယ်လူနည်းစုဖြစ်ရင်ဖြစ်မယ်ဘလို့ပဲမိခွန်းထုတ်ထုတ်ကိုယ်ကိုင်ဆွဲထားတဲ့ကျင့်ဝတ်ကခိုင်မာနေတယ်ဆိုရင်ဒီမိခွန်းထုတ်တဲ့ကိစ္စကြီးကအချိန်တိုင်းပျောက်သွားပါပဲဒါပေမဲ့ကိုယ်ကရက်တီချက်နိုင်ငံရေးပေါ့နော်နိုင်ငံရေးကရက်တီချက်လူလူကမြန်မာပြည်လူလူကတခြားလုံးသတင်းမီဒီယာကိုမယုံဘူးဆိုတာကဘာကြောင့်လဲဆိုတော့သတင်းမီဒီယာကြီးက propaganda tools ဖြစ်နေတခြားလုံးသုံးနေတော့ဟိုးတုံးကလေးကကျွန်တော်တို့ radio အပန်းလွှင့်ချက်လေးနဲ့တနည်းကို15မိနစ်နိုင်ဝက်လောက်နဲ့နိုင်ငံတကာမှာပါဖြစ်နေလဲပြည်မှာမှာဖြစ်လဲလူကြီးပြင်းလာတဲ့တရင်ယူရဲပြည်သူတို့ကြီးကတကယ်ကိုခိုင်မှရှိခဲ့တယ်။အဒီဘက်ကမှာတော့ new generation တွေပေါ့ဂျန်စီတွေရောဂျန်စီတွေလည်းတော့ digital tools ရှိတဲ့အခါမှာကျွန်တော်တို့ရေးချင်တာရေးပြောချင်တာပြောလို့မရဘူး။ breaking news ကကျွန်တော်တို့သတင်းထံသားကြီးလာတာမဟုတ်တော့ breaking news ကပြည်သူကြီးရှိရလာတာဖြစ်သွားတယ်။အဲ့တော့မှသတင်းမီဒီယာတွေရဲ့တာဝန်ကဘာဖြစ်လဲဆိုတော့ breaking news ပေးနိုင်ဖို့တည်းဆိုင်ဒီသတင်းတွေကို analytical ဘက်ကပိုပြီးပကြေးဆိုင်ပြီးဘီလူလူကိုပိုပြီးစဉ်းစားနိုင်စေတဲ့အချက်လက်တွေပံ့ပိုးပေးရတဲ့နေရာကိုရောက်လာတာအဲ့နေရာကိုမယူနိုင်ရင်တော့လူလူကပွင့်လင်းပန်သတင်းမီဒီယာရဲ့တူးဆူကိုအကုန်လုံးယူသွားပြီဆိုတော့လူတိုင်းမှာသတင်း presentation အတိုင်းကိုဒီတော့ပိုကောင်းတဲ့ presentation တော့ပြောလာနိုင်တဲ့အခါမှာသတင်းမီဒီယာသူတို့နဲ့ချင်ပြီးတော့ရက်တီပေါ်ရန်ခတ်လာတယ်အဲ့တော့သတင်းမီဒီယာရဲ့ပုံစံပြောင်းလာတယ် storytelling ကိုလူလူနားလူလူပူကြိုက်မဲ့ storytelling ကိုမပြောင်းနိုင်ရင်တော့ကျွန်တော်တင်တယ်လူလူကိုဒီတည်င်းတင်ဆက်တဲ့ပုံစံမှာတော့အခက်အခဲတွေသိကောက်မှုတွေအများကြီးရှိနေမှာတင်တယ်။အဲကျွန်တော်တို့ကဒီ landscape ကြီး change နေတာကို adapt လုပ်နိုင်ဖို့အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ
်။ social media လောကမှာဥပဒေနဲ့ဖြစ်နေတဲ့အခြေအနေကို Nobel ငြိမ်းချမ်းရေးဆုရှင်ဖိလစ်ပိုင်သတင်းတောက် Maria Ressa ကထောက်ပြခဲ့တဲ့အပြင် ဒီပညာတိုးတက်ပြောင်းလဲမှုဖြစ်တဲ့ algorithm ဆိုတဲ့ကွန်ပျူတာအချက်လက်စနစ်ကြောင့်အမျက်ဒေါသထွက်မှုအမုန်းပွားစေတဲ့ညှဉ်းခုံမှုတွေကိုအားပေးတဲ့ post တွေကြောင့်လည်းသတင်းသမားတွေပေါ်တိုက်ခိုက်ချိန်ချောက်မှုတွေဟာပိုးပြီးအကာအကွယ်မဲ့စေတယ်လို့သူကပြောကြားခဲ့ပါတယ်ရှင်။
American Biransuma, Amyodami, the Reta, Piacha Queen, a Queen Yego, Pedre, Ubri, Tia, a Pie, Piatanye, a Telludo, a Dwin, Dilibate, Mekwe, Sontiane, Demogre, Madriga, a so beaut, then one like Barre, Tatangoya, Concert, Donguniga, Piatangere, Rovi White, Gowin, Piacha Queen, a deep pewter, Sontia Chego, Pia Yonga, Pianle, Piense Med, the Bora, Mujan, Pau Piagera, Jao, a Kulo, Demogre, Madri, Piensingeraba, Dabi Mele, Ubri, a deep pewter,
အတိမပြုတ်နိုင်အောင်အထက်လွတ်တော်ရီပပ်ဘလစ်ကင်တွေတားမြစ်လိမ့်မယ်လို့မျှော်လင့်ရပါတယ်။အာရက်ဘာဗာဒီသတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြပါလိမ့်မယ်။ဒီကဲသတင်းပတ်စောပိုင်းကပဲတရားရုံးချုပ်ရဲ့အပြစ်သက်အတိမပြုတ်ရသေးတဲ့သဘောထားမူကြမ်းပေါက်ကြားခဲ့တာပါ။အခုအထိတော့ Robbie Wayle Corre, Megan Bielzidwan, Going Techa Wingo, Debut Bigger, the Maiwin, Songja Chegu, Pepcheme, Mujan, Boma, Tiaro Joma, she the conservative, Sheozo, Mieside, Tiaduji, Miazuga, Tokan, Tavare. Te Robbie Way, the Maiwin, Songja Che, Pepcheme, Soye, Tinere, Nene, Going Techa Wing, Songja Chegu, Gobine, like, Good Warnego, Songja Taimare, Going Techa Wingo, Sanjin, Durigaro, Dilu Dami Daha, Mesan Dashin, yes, and now Tiente.
Each state has differing views.
Going Piacha Wingo, Gandadama, Binari, the Kuna, the Kuma, Dujabao, Arkansas, Binama, Soin, Mamui Padi, the Kalirigo, Gagwe, Bide, Muara, Chamat Havare, the Gelo, Robi Way, Song Piachago, Jampime, Soin, Mamui Padi, the Kalingarigo, Gagwebo, Sabio, a debut nine, Uberidi.
စတင်ပြဌာန်းသွားနိုင်ပြီဖြစ်ပါတယ်။ရိုဘီဝိတ်ကိုဝင်ဖြတ်ချခွင့်တည်ပြုတဲ့ဥပဒေ1950ခုနှစ်သုံးခုနှစ်မှာပြဌာန်းခဲ့တဲ့အချိန်နောက်ပိုင်းနှစ်ပေါင်း50လောက်အတွေးအခေါ်ရကွဲလွဲချက်တွေပေါ်ပေါက်ခဲ့ပါတယ်။အခြေတင်ဆွေးနွေးမှုတွေရှိခဲ့ပါတယ်။တရားရုံးချုပ်တရားသူကြီးခန္ဓာကြီးကျမ်းလာဘွဲဒီမှာလည်းအဓိကငင်းခုန်တဲ့အကြောင်းအရာတွေဖြစ်ခဲ့ပါတယ်။တရားသူကြီးအမီက
မမှာမရှိပါဘူး။တရမမှုတွေကိုအမှုသွားအမှုလာအတိုင်းပဲဥပဒေကြောင့်လည်းအညီကျမတိတိကျကျဆုံးဖြတ်သွားမှာပါ။
တရားသူကြီးဘာရက်ဂဗာနော့ဂါလေ
One of the important things to keep in mind about Roe v. Wade
ရိုးဗီဝိတ်ဆုံးဖြတ်ချက်နဲ့ပတ်သက်လို့အရေးကြီးဆုံးစိတ်ထဲမှာစွမ်းနေဖို့ကဒီအမိန့်ကိုပြီးခဲ့တဲ့နှစ်ပေါင်း45နှစ်လုံးလုံးအချိန်ချင်းထပ်လောင်းအတည်ပြုခဲ့ကြတယ်ဆိုတာပါ
တရားသူကြီး Neil Gorsuch ကလည
်း versus Wade decided in 1973
1973ခုကဆုံးဖြတ်ခဲ့ကြတဲ့ Roe versus Wade ဆုံးဖြတ်ချက်ဟာအမေရိကန်ပြည်ထောင်စုတရားရုံးချုပ်ရဲ့စံပြနောက်မှအစဉ်အဆက်လိုက်နာဖို့နမူနာဆုံးဖြတ်ချက်ဖြစ်ပါတယ်
။တရားသူကြီးဆမ်ယူအယ်လီဒူကလည်းသူ့ကိုခံထားရေးချမ်းသာပွဲမှာအခုလိုပြောပါ
တယ်။ Should respect the judgments and the wisdom.
ရိုးဗီဝိတ်ဆုံးဖြတ်ချက်နဲ့ပတ်သက်လို့အရေးကြီးဆုံးစိတ်ထဲမှာစွဲနေဖို့ကဒီအမိန့်ကိုပြီးခဲ့တဲ့နှစ်ပေါင်း45နှစ်လုံးလုံးအကြိမ်ကြိမ်ထပ်လောင်းအတည်ပြုခဲ့ကြတယ်ဆိုတာပါပဲ
။တရားသူကြီးဆမ်ယူအယ်လီဒူရေးသားတဲ့ကိုဝင်ဖြတ်ချခွင့်ပြန်လည်ပြင်ဆင်မဲ့သဘောထားမူကြံပေါက်ကြားသွားပြီးတဲ့နောက်မှာပဲအမေရိကန်တရားရုံးချုပ်ရှိမှဆန္ဒပြပွဲတွေပေါ်ပေါက်ခဲ့သလိုတရားရုံးချုပ်ဘက်ဘက်လည်းမှလည်းခြံစည်းရိုးတွေကာထားပါတယ်တကယ်လို့တရားရုံးချုပ်ကရိုဘီဝိတ်ဆုံးဖြတ်ချက်ကိုပြန်လည်ပြင်ဆင်မယ်ဆိုရင်တိုင်းပြည်ဟာအကြီးအကျယ်နောက်ပြန်ဆွဲသလိုဖြစ်သွားလိမ့်မယ်ဆိုပြီးကိုဝင်ဖြတ်ချခွင့်ကိုထောက်ခံသူတွေပြောဆိုနေပါတယ်ဒီမိုကရက်ထက်လွတ်တော်မတ်အေမီဂလိုဗာချာက ABC ရုပ်သံကိုခုလိုပြောပါတယ
် A new generation of women are looking at this and saying wait a minute my mom
မျိုးဆက်တဲ့အမျိုးသမီးတော်တော်များများကဒါကိုကြည့်ပြီးတော့ပြောနေကြပါတယ်ကြီးစမ်းပါအောင်ကျမတို့အမေတွေနဲ့အဖွားတွေကတော့ကျမတို့ရမယ့်အခွင့်အရေးထက်ပိုပြီးရခဲ့ကြတယ်ဆိုပြီးပြောနေကြပါတယ်စေဝါအတုံးပြပြီးကိုဝင်ဖြတ်ချတာကိုတားမြစ်ဖို့ပြဋ္ဌာန်းပြီးသားဒီနယ်ဥပဒေ15ခုထဲမှာပါတဲ့ကန့်သက်ချက်တွေအစိတ်ပိုင်းတွေကိုကျမကြည့်ပါအောင်မယ်လူတွေဒါတွေကိုကြည့်ပြီးဘလို့ကဘာမျိုးမှငါတို့နေနေရပါလိမ့်လို့ပြောကြပါလိမ့်မယ်
အမေရိကန်ပြည်ထောင်စုအတွင်းကိုဝင်ဖြတ်ချတာတွေရဲ့တဝက်ကျော်ဟာခ ခွဲစိတ်ပြီးဖြတ်ချတာမျိုးတဲ့စေဝါအသုံးပြုပြီးဖြတ်ချတာပါ Republican ဦးဆောင်တဲ့ပြည်နယ်တွေမှာကိုဝင်ဖြတ်ချတာကိုတောင်ကုဖို့စေဝါယူတာမျိုးကိုတားမြစ်ရေးအတွက်ပို့ပြီးတော့ကြိုးပမ်းလာကြပါတယ်တချို့ပြည်နယ်တွေမှာဆိုရင်အဓမ္မအကျင့်ခံရတာသွေးချင်းနီးတဲ့သူတွေဆက်ချက်မီလို့ကိုဝင်ရှိတာမျိုးကိုဖြတ်ချတာမျိုးကိုတောင်မှတားမြစ်ဖို့ပြင်ဆင်နေပါတယ်တရုံကျုံမှာကိုဝင်ဖြတ်ချတာကိုတားမြစ်မဲ့ဥပဒေကြမ်းပေါက်ကြားခဲ့ပြီးတဲ့နောက်လူဝေဇီယနာပြည်တွင်မှာကိုဝင်ဖြတ်ချမယ်ဆိုရင်မိခင်ရောကျမကြီးဝန်ထမ်းမှလူသတ်မှုကျူးလွန်တယ်ဆိုပြီးတမတ်ဖို့ဥပဒေပြူရေးလှုပ်ဆောင်နေပါတယ်တခြားဒါဇင်နဲ့ချီတဲ့ပြည်နယ်တွေကလည်းရိုဘီဝိတ်ကိုဝင်ဖြတ်ချခွင့်ဆုံးဖြတ်ချက်မရှိတော့တာကိုလက်ခံပြီးတားမြစ်တာကိုတက်ဆိုင်ရာပြည်နယ်တွေရဲ့ခြေဆောင်ဥပဒေအခြေခံမှုအဖြစ်အလားတူဂိုင်ဆွဲကိုပြင်ဆင်နေပါတယ်တရားရုံးကျုပ်ရဲ့တရားဝင်ဆုံးဖြတ်ချက်ကတော့ဂျွန်လလောက်မှာပဲတရားဝင်ထွက်ပေါ်လာနိုင်ကြောင်းပါခင်ဗျာကျွန်တော်သိတယ်ပ
ါအခုတကတင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍကတော့ကဘာတလွားခီးသွွားအစီအစဉ်ဖြစ်ပါတယ်အီတလီနိုင်ငံကကဘာကျော်ဗာချီဆိုတဲ့ဟေဇယ်သီးအရသာချောကလက်တူရဲ့တက်တန်းဟာ2022ခုနှစ်မှာနှစ်ပေါင်း100ပြည့်ပြီဖြစ်ပါတယ်နှစ်ပေါင်း100ကြာတဲ့အထိကဘာတလွားကဘာတဝမ်းကချောကလက်ကြိုက်တဲ့သူတွေကိုစွဲဆောင်ထားနိုင်တဲ့ဘာချီချောကလက်တွေရဲ့လျှို့ဝှက်ချက်ကဘာလဲဆိုတာကိုမတ်စုမြန်မွန်နဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေချောကလက်ဆက်ရုံကိုသွားပြီးလေ့လာကြအောင်ပါခင်ဗျာ
အီတလီနိုင်ငံအလဲပိုင်းကပေရူဂျီနာမြို့မှာ1909ခုနှစ်ထဲကတည်ထောင်ထားတဲ့ပေရူဂျီနာချောကလက်ကုမ္ပဏီရှိပါတယ်ဒီချောကလက်ကုမ္ပဏီကကဘာကျော်တဲ့ဘာချီဆိုတဲ့ချောကလက်ကလေးတွေထုတ်လုပ်နေတာအခု2022ခုနှစ်ဆိုရင်အနှစ်100ရှိနေပါပြီ။လူဝီဇာစပါညိုလီဆိုတဲ့ဆွန်ဦးတီထွင်အမျိုးသမီးကချောကလက်ကုမ္ပဏီအတွက်ထူးခြားတဲ့ချောကလက်အရသာကို1922ခုနှစ်တုန်းကဖန်တီးပေးခဲ့တာဖြစ်ပါတယ်။ဘာနဲ့မှမတူတဲ့ချောကလက်တွေလုပ်မယ်ဆိုပြီးအရသာကိုရောချောကလက်ပုံစံကိုပါတမှုထူးအောင်သူကတီထွင်ခဲ့ပါတယ်။အီတလီလိုအနမ်းများလို့အဓိပ္ပာယ်ရတဲ့ဘာချီချောကလက်တွေကို1922ခုနှစ်ထဲကအခုအနှစ်100ကျတဲ့အထိကဘာတဝမ်းကိုထုတ်လုပ်တင်ဖို့ရောင်းချနေရပါတယ်။ပရူဂျီနာမြို့ကိုလာလေသူတွေဆိုရင်တော့ပရူဂျီနာချောကလက်ကုမ္ပဏီကထုတ်တဲ့ဘာချီချောကလက်လေးတွေကိုအိမ်အပြန်လက်ဆောင်အဖြစ်မပါမဖြစ်ဝယ်သွားကြလိမ့်ရှိပါတယ်
။ Conozco da cuando era piccola è una garanzia assoluta.
ဒီမှာကလေးဘဝတည်းကစားလာတာဆိုတော့ကောင်းတယ်ဆိုတာသိပြီးသားပါလေ။ဘာချီချောကလက်မှမဟုတ်ပါဘူး။ပရူဂျီနာချောကလက်ဆက်ရုံကထွက်တဲ့ချောကလက်တိုင်းရဲ့အရသာစိတ်ချရပြီးသားလေအဲ့ဒါကြောင့်အိမ်အပြန်လက်ဆောင်လေးပေးဖို့လာဝဲတာပေါ့သူတို့ချောကလက်တွေကတကယ့်ကိုကောင်းပါရဲ့
မူလပါချီချောကလက်တုံးလေးတွေရဲ့ပထမထူးခြားချက်ကအရသာဖြစ်ပါတယ်စားလိုက်တာနဲ့ရှားပေါ်မှာရင်ပျော်သွားတဲ့ချောကလက်အပျော့စားကိုဟေဇယ်သီးတွေနဲ့ရောလုပ်ထားပြီးတော့အဲ့ဒီအပေါ်ကနေဟေဇယ်သီးတစ်လုံးလုံးကိုပါထပ်ပြီးထည့်ထားပေးပါတယ်ကိုကိုအရသာပိုခဲတဲ့ dark chocolate ကိုအခွန်အဖြစ်မမလေးလှုပ်ပြီးအပေါ်ကနေမန်ထားတာဖြစ်ပါတယ်ဒါကြောင့်လဲသူရဲ့အတုံးပုံက၄တောင်မကျအဝိုင်းမကျဖြစ်နေတာပါ။ဒီကြားစီထုတ်ပိုးထားတဲ့ချောကလက်တုံးလေးတွေတိုင်းမှလည်းချစ်ချင်းမြတ်တာကိုဖော်ကျူးတဲ့စာတန်းလေးတွေကိုထည့်ထားပေးတာကဘာချီချောကလက်ရဲ့နောက်ထပ်ထူးခြားချက်ဖြစ်ပါတယ်။2022ခုနှစ်မှာစတင်ထုတ်လုပ်ခဲ့တဲ့တကိုက်စားအရွယ်ချောကလက်တုံးလေးတွေဘလောက်နိုင်ငံတကာမှရေကပန်းစားခဲ့တယ်လဲဆိုတော့1939ခုနှစ်ရောက်ချိန်မှာတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာပရူဂျီနာချောကလက်ဆက်ရုံကွဲကိုဖွင့်လှစ်နိုင်ခဲ့တဲ့အထိဖြစ်ပါတယ်။ဘာချီချောကလက်ထုတ်လုပ်တဲ့ပရူဂျီနာချောကလက်ကုမ္ပဏီကိုဆွစ်ဇာလန်နိုင်ငံက Nestle ကုမ္ပဏီကြီးက1988ခုနှစ်မှာဝယ်ယူခဲ့ပါတယ်။ကဘာတဝမ်းလူကြိုက်များတဲ့ဘာချီချောကလက်လေးတွေကိုမူလလုံနည်းအတိုင်းဆက်လက်ထုတ်လုပ်ခဲ့တာမှတင့်တကိုချောကလက်တုံးပေါင်းတန်း80ကျော်ထုတ်လုပ်ပြီးကဘာတဝမ်းကိုတင်ပို့ရောက်ချနေရဆဲဖြစ်ပါတယ်
။ Guarda, ne facciamo veramente moltissimi. Si può immaginare che produciamo circa 1400 baci al minuto.
ကျွန်တော်လုပ်ခဲ့တဲ့ချောကလက်ပေါင်းမနည်းတော့ပါဘူး။တမနစ်ကိုဘာကြီးချောကလက်1400ထုတ်လုပ်ပါတယ်။တနစ်ကို6လ9လလောက်ထုတ်လုပ်တယ်ဆိုတော့စားသုံးသူတွေစီဘယ်လောက်များတဲ့ချောကလက်တွေရောက်ကြလဲဆိုတာတွက်ကြည့်နိုင်ပါတယ်
။မြစ်တာတွေနဲ့ဖန်တီးထားတယ်လို့ပြောတဲ့ဘာကြီးချောကလက်လေးတွေကိုဒီနေ့အထိပရူဂျီနာဆက်ရုံမှာထုတ်လုပ်နေသူတွေကဂုံယူစွာနဲ့ကိုထုတ်လုပ်နေကြတာပါ။
È bellissimo perché quando tu vai in giro e sapere che va
Tomorrow I'll like the baji chocolate တွေကဒီကဘာလုံးကိုရောက်တယ်ဆိုတာသိနေရတာကတိတ်ကိုစိတ်ကျဉ်တ်ဖို့ကောင်းပါတယ်။ကျမကခီးတွေခဏခဏထွက်တက်တော့ဘယ်ကူပဲရောက်ရောက်ဘတီချောကလက်တွေရောင်းတာတွေ့ရရင်တိတ်ဝမ်းသာရပါတယ်။ပုံပြနေတဲ့ချောကလက်တုံးကတော့ကျမအတွက်လှနေတာမျိုးပါ။ချောကလက်ဝယ်သူတွေပျော်နေကြတာမြင်ရရင်ကိုကျမတကယ်ကိုစိတ်ချမ်းသာရပါတယ်။
ငွေရတဲ့အပြစ်တရားတွေကဘာချီချောကလက်တွေထုတ်လုပ်လာတဲ့ပရူဂျီနာကုမ္ပဏီကိုနိုင်ငံတကာကုမ္ပဏီကြီးဖြစ်တဲ့နက်စလေကအခုပိုင်ဆိုင်နေဆိုပေမဲ့အီတလီနိုင်ငံသားတွေကတော့ကမ္ဘာတဝန်းရောက်တဲ့သူတို့ရဲ့အီတလီချောကလက်အတွက်ဂုဏ်ယူကြပါတယ်။ဘယ်ပန်ဆိုကရှိအောင်လားကောစာဘာဆန်စာပရက်စတီဂျိုးစာ။ပရူဂျီနာချောကလက်ကုမ္ပဏီကတကမ္ဘာလုံးကိုတင်ပို့နေရတဲ့ဘာချီချောကလက်တွေထုတ်လုပ
လူအီဇာစပါညိုလီရဲ့စွမ်းဆောင်ရည်ကိုအီတလီမှာတလေးတစားအတိအမှတ်ပြုကြပါတယ်။သူဟာနောက်ပိုင်းမှာဖက်ရှင်ဒီဇိုင်နာတယောက်အနေနဲ့အဝတ်အထည်တွေကိုဒီဇိုင်းထွင်ဖန်တီးခဲ့လို့ဒီနေ့အထိလည်းအီတလီနိုင်ငံမှာနာမည်ကြီးတဲ့ဖက်ရှင်အမှတ်တံဆိပ်တစ်ခုဖြစ်ပါတယ်
။ Il ruolo della Spagnoli è un ruolo estremamente dinamico e è veramente pioniera di quella che sarà
Spagnoli ha passato un titolo တဲ့သူလို့ပြောရမှာပါ။အခုခေတ်မှာအမျိုးသမီးစုဦးတီထွင်လုပ်ငန်းရှင်ဆိုတာပေါ်လာအောင်လမ်းဖောက်ခဲ့သူတယောက်လို့တော့ပြောလို့ရပါတယ်။အဲ့ဒီချိန်တုန်းကကုမ္ပဏီတစ်ခုရဲ့အကြီးအကဲတွေထဲမှာအမျိုးသမီးတယောက်ကိုတွေ့ရရင်တော့အထူးဆန်းဖြစ်တဲ့အချိန်မျိုးမှာသူကကုမ္ပဏီပုတ်ဖွဲ့တွေပါခဲ့ပါတယ်။ချောကလက်တွေရတာထူအောင်ဘယ်လိုဖန်တီးမလဲ။ဖက်ရှင်ဝတ်ချက်တွေကိုဘယ်လိုဖန်တီးထုတ်လုပ်မလဲ။ထုတ်လုပ်မှုပိုင်းအဆင်ပြေအောင်ဘယ်လိုလုပ်မလဲ။စာရီအားလုံးကိုသူကပဲကြီးကြပ်လုပ်ကိုင်ခဲ့တာပါ။တကယ်ကိုခင်မီအတွေးမြင်ရှိတဲ့စုဦးတီထွင်လုပ်ငန်းရှင်တယောက်ဖြစ်ပါတယ်။
အီတလီနိုင်ငံအလဲပိုင်းပရူဂျီနာမြို့မှာ1922ခုနှစ်ကစတင်ထုတ်လုပ်ပြီးဒီကနေ့အထိကမ္ဘာနိုင်ငံစုံကချောကလက်အယောင်ဆိုင်တွေမှာရောင်းနေကြတဲ့ဘာချီချောကလက်လေးတွေဟာချစ်ချင်းမြတ်တာကိုပြသတဲ့ချောကလက်တုံးလေးတွေအဖြစ်နဲ့အသိအမှတ်ပြုခံထားရပါတယ်။ဘာချီချောကလက်တုံးလေးတွေနဲ့တွဲပါတဲ့ချစ်ချင်းမြတ်တာကိုဖော်ကျူးတဲ့စာကြောင်းလေးတွေကိုလည်းအီတလီဘာသာအပြင်တခြားဘာသာစကားတော်တော်များများနဲ့ဖတ်နိုင်ကြပြီဖြစ်ပါရဲ့ရှင်။ကျွန်မစင်ရမောမှာ
VOA American တန်ရဲ့ဗိုလ်ရုံးနေ့မနေ့ပိုင်းအတန်လင့်အစီအစဉ်တွေကို VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်တိုင်ကြီးထိုက်ကပြောပြပေးပါခင်ဗျာ။
စစ်ကောင်စီကိုဖိအားပေးရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုအပြည့်အဝအကောင့်ထည့်ဖော်နိုင်ရေးအာဆီယံရဲ့ရေးပေါ်ဂျိုးပန်းဆောင်ရွက်မှုတွေအပေါ်မှာအမေရိကန်ကဆက်လက်ထောက်ခံကြောင်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရကအင်ကာနီမှာပြောပါတယ်။အာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်အနေနဲ့အနှစ်သာရရှိရှိမြန်မာနိုင်ငံကိုချက်ချင်းတွားရောက်နိုင်ရေးနဲ့ဒီမိုကရေစီလိုလားတဲ့လှုပ်ရှားမှုတွေကကိုယ်စားလှယ်တွေအပါအဝင်တက်ဆိုင်သူအလုံးနဲ့ဆွေးနွေးနိုင်ရေးဆောင်ရွက်ပေးဖို့လည်းပါဝင်တဲ့အကြောင်းသူကပြောပါတယ်။မြန်မာရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုစစ်ကောင်စီဘက်ကအကောင့်ထည့်ဖော်ဖို့ပြက်ကွက်နေပြီးမြန်မာပြည်သူတွေအပေါ်မှာဆက်လက်ဖိနှိပ်အကြမ်းဖက်မှုတွေလည်းဆက်လုပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကသတင်းစာရှင်းလင်းပွဲအတွင်းသတင်းထောက်တွေကိုဖြေကြားခဲ့တာပါ။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်အမေရိကန်နဲ့အာဆီယံပူးပေါင်းဆောင်ရွက်မှုကအဓိကကျတယ်လို့လည်းသူကပြောပါတယ်။မြန်မာအရေးဟာလက်မဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာဆွေးနွေးစရာကိစ္စတစ်ခုဖြစ်တေချာပေါက်ရှိမယ်လို့သူခန့်မှန်းကြောင်းလည်းပြောဆိုခဲ့ပါတယ်ရှင်။ပင်လယ်နဲ့စိတ်ကန်အိုဒက်ဆာကိုအင်ကာနီမှာရုရှားတို့ကဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်ကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။တရင်ဆက်တပတ်ထဲကိုရောက်လာတဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်အတွင်းယူကရိန်းကိုပို့ဆောင်တဲ့အရေးကြီးတဲ့လက်နက်သေးယူပို့ဆောင်မှုတွေကိုရုရှားဆိုရဘက်ကဟန်တားဖို့ကြိုးစားတာဖြစ်ပါတယ်။အိုဒက်ဆာကပြင်းထန်တွေကိုရုရှားတို့ကဒုံးကျည်ခုနှစ်ချင်းနဲ့ပစ်ခတ်ခဲ့ပြီးဇေဝယ်စင်တာတစ်ခုနဲ့တူလောင်ယုံတစ်ခုကိုထိမှန်ခဲ့ပြီးအနည်းဆုံး2ဦးသေဆုံး5ဦးဒဏ်ရာရကြောင်းယူကရိန်းစစ်တပ်ကပြောပါတယ်။ယူကရိန်းကျူးကျော်စစ်အတွင်းရုရှားတပ်ဖွဲ့တွေကျူးလွန်တယ်လို့ဆွဆွဲထားတဲ့နိုင်ငံတကာလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာဥပဒေချိုးဖောက်မှုအများပြားဟာစစ်ရာဇဝတ်မှုများနိုင်ကြောင်းယူကရိန်းနိုင်ငံတွင်းကကုလသမဂ္ဂစောင့်ကြည့်ရေးအဖွဲ့တစ်ခုကပြောပါတယ
်။တရင်ချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဒေရော့စမစ်နဲ့တိုနီဘောလက်တို့ဖြစ်ကြပါတယ်။ဒီမနေ့ VOA စီစဉ်တွေကိုလိုင်းတိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကထုတ်လွှင့်ပေးတာပါ။တောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.